Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်နိုဝင်ဘာလ1ရက်တောက်ကြံနေမနက်ခင်း VV American Fan Season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီမနက်ခင်း Season တွေကိုတင်ဆက်ပေးသွားပါမယ်ရှင
်မင်္ဂလာပါရှင်ကျွန်မခင်ဗျသက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်ကျော်သိနေတူချိန်ညာပေးပါပါသမ္မတဒေါ်နယ်ထရန့်ပေါ်မှာတရားဆွဲဆိုနိုင်ရင်စုံစမ်းစစ်ဆေးမှုကိုလူ widetilde ရှင်းကြားကျင်းပဖို့အောက်လူတော်မှာခြားတဲ့ပြည်နယ်ကမဲခွဲပြီးဆုံးဖြတ်ပေးခဲ့ပါတယ်။နိုင်ငံခြားအကြမ်းဖက်အဖွဲ့အစည်းတွေလို့ American ဆိုတာသတ်မှတ်ထားတဲ့အဖွဲ့အစည်းပေါင်း 2,000 ကျော်နဲ့ဆက်နွယ်နေတဲ့အမှုတွေကိုစုံစမ်းနေတယ်လို့ FBI ကပြောပါတယ်။မြန်မာနိုင်ငံကသူတို့ဆန္ဒအပြောက်ပြန်လာတဲ့ရုံးကြဒုက္ခတွေ400လောက်ရှိပြီလို့ Bangladesh နိုင်ငံဆိုင်မြန်မာတိုင်းရင်းကခြားတဲ့ပြည်နယ်မှာပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပေါ့နော်များသတင်းအောင်
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှနားဆင်ရမယ့်သတင်းလှည့်ထဲမှာတော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာလောင်ကျွဲနေတဲ့တော်မီကိုမြန်မာနွေဘွားတွေအပါအဝင်ဒေသခံတွေပဲလို့ရင်ဆိုင်နေရပါတယ
်မိသားဝန်ထမ်းတွေစူးစမ်းပြီးတော့ငိမ့်သက်ပြီးတော့ဝန်ထမ်းတွေသေသွားတာကိုပဲကျွန်တော်တီဗီမှာတွေ့ရပါတယ်သူတို့ဟာစူးစမ်းပန်းစားလုပ်ရင်းနဲ့နေပြီးတော့သေဆုံးသွားကြတဲ့လူတွေ
ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်နန်ဒိုကောင်တီမှာနေတဲ့ကိုစောဝေဆန်ပြောသွားတာပါအပြည့်စုံကိုတော့သတင်းတွေပြီးမှနားဆင်ရပါမယ်ဒီသတင်းနဲ့အတူသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုဖို့စုံစမ်းစစ်ဆေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကြာတာပြင်းတွေကအောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ချက်တရားချလိုက်တဲ့အကြောင်းဒီစိတ်ဝင်စားပွဲသတင်းလွှာရည်နဲ့အတူနနခင်အင်္ဂလိပ်စာသင်ခန်းစာအပတ်စဉ်ကဏ္ဍတွေမှာကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာအစီအစဉ်စာရတွေကိုလည်းထုတ်လွှင့်ပေးသွားပါမယ်အခုအရင်ဆုံးတော့ဒီကနေ့မနေ့ပိုင်းအတွက်နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါရှင
်သမ္မတဒေါ်နယ်ထရမ့်ပေါ်မှာတရားဆွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုကိုလူ widetilde ရှင်းကြားကျင်းပအခွင့်ရရည်အတွက်ဒီမိုကရက်တစ်ချီဆိုထားတဲ့အောက်လွှတ်တော်မှာချက်တပရင်းနေကမဲခွဲပြီးဆုံးဖြတ်ခဲ့ပါတယ်။သမ္မတထရမ့်ကသူ့ရဲ့နိုင်ငံရေးတံပက်တွေအပေါ်မှာစုံစမ်းစစ်ဆေးပေးဖို့ယူကရိန်းသမ္မတကိုတွန်းအားပေးဖို့ကြိုးစားတာနဲ့ပတ်သက်ပြီးသမ္မတကိုတရားဆွဲဆိုနိုင်ရင်စုံစမ်းမှုတွေပလင်းပတ်ပေါင်းများစွာတကပိတ်ပြုလုပ်ခဲ့ပြီးမှအခုလိုလူ widetilde ရှင်းကြားကျင်းပဖို့အတွက်မဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ထောက်ခံမဲ232မဲ၊ကန့်ကွက်မဲ196မဲနဲ့အတည်ပြုပေးခဲ့တာပါ။ Republican အားလုံးကကန့်ကွက်ကြတာဖြစ်ပြီးဒီမိုကရက်တွေအားလုံးကထောက်ခံမဲ့ပေးခဲ့ပေမဲ့ဒီမိုကရက်လက်တော်မှာနှစ်ယောက်ကတော့ Republican တွေလိုပဲကန့်ကွက်မဲ့ပေးခဲ့တာပါမဲပေးပြီးချင်းပါပဲသမ္မတ Trump ကဒီတရားဆွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုက American သမိုင်းမှာအကြီးအမားဆုံးတဲကြီးမဲကြီးလိုက်လံတိုက်ခိုက်မှုတရဖြစ်ကြောင်းသူ့ရဲ့ Twitter မှာရေးပါတယ်။သမ္မတအင်ယူပြောခွင့်ရ Stephanie Grisham မှာထုတ်ပြန်တဲ့ကြေညာချက်မှာတော့သမ္မတအနေနဲ့အမှားတစုံတရာကျူးလွန်ခြင်းမရှိကြောင်းနဲ့အခုလိုလှုပ်ဆောင်မှုကတရားမျှတမှုမရှိဘဲဖွဲ့စည်းပုံခြေခံဥပဒေနဲ့မညီတယ်လို့ American မဆန်ကြောင်းနဲ့ဒါဟာသမ္မတ Trump ကိုထိခိုက်မှုမရှိဘဲ American ပြည်သူတွေကိုသာထိခိုက်စေတယ်လို့ဖော်ပြပါထားပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကတော့သမ္မတရဲ့လှုပ်ရမှာအမှားတစုံတရာမပါဘဲနဲ့သမ္မတကိုတရားဆွဲဆိုဖို့လွှတ်တော်မှာဘယ်သူကမှလုပ်မှာမဟုတ်ကြောင်းကျတဲ့ပြည်နေကပြောကြားခဲ့ပါတယ်
။မြောက်ကိုရီးယားနိုင်ငံဟာပယ်ထိန်တုံးကြီးဖြစ်ပုံရတဲ့ဓာတ်လူပြည်တုံးကြီးနှစ်ဆင်းကိုနိုင်ငံရှိပဲကမ်းလွန်ပင်လယ်ထဲပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကကြာသပတေးနေ့မှာပြောပါတယ်။ဒါဟာဒီနှစ်အတွင်း12ကြိမ်မြောက်တုံးကြီးပစ်လွတ်တာပါ။ရပ်ဆိုင်းနေတဲ့နျူကလ িয়ার ဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးအမေရိကန်ရဲ့ချင်းကပ်ပုံကိုပြောင်းလဲဖို့ဒီနှစ်ကုန်ထိအချိန်ပေးထားတာနီးကပ်လာတာနဲ့မြောက်ကိုရီးယားဘက်ကဖိအားပို့ပေးလာတာပါ။နောက်ဆုံးသတ်မှတ်ရကိုလိလူရှုမယ်ဆိုရင်ဆိုးရွားတဲ့မှားယွင်းမှုဖြစ်လိမ့်မယ်လို့ဒီသတင်းပတ်တုံးကပဲအမေရိကန်ကိုမြောက်ကိုရီးယားကသတိပေးထားပါသေးတယ်။တောင်ပြုံကမ်းပြည်နယ်စံချုံဒေသကနေပြစ်လုတဲ့ဒုံးကြီးတွေဟာအမြင့်ကီလိုမီတာ90လောက်ကနေအကွာအဝေးကီလိုမီတာ380လောက်အထိရောက်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်ကပြောပါတယ်။မြောက်ကိုရီးယားရဲ့လုပ်ရဟာကိုရီးယားကျွန်းဆွယ်မှာတင်းမာမှုရော့စေဖို့အထောက်အကူဖြစ်ပါဘူး။ချက်ချင်းရဆိုင်မှုတိုက်တွန်းပါတယ်လို့တောင်ကိုရီးယားပူးတွဲစီးပွားရေးချုပ်များအဖွဲ့ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။တောင်ကိုရီးယားမျိုးသားလူမျိုးရေးကောင်စီကလည်းဒီဖြစ်ရပေါ်အထူးပဲစိုးရိမ်နေကြောင်းပြောပါတယ်။အမေရိကန်ဆိုရအကြီးတန်းတာဝန်ရှိသူတူကတော့ဒုံးကြီးပြစ်လွတ်တယ်ဆိုတာသိတဲ့အကြောင်းနဲ့အခြေအနေကိုဆက်ဆောင်ကြည့်နေပြီးမဟာမိတ်တွေဖြစ်တဲ့ဂျပန်တောင်ကိုရီးယားတို့နဲ့အနီးကပ်ညှိနှိုင်းဆွေးနွေးနေတယ်လို့ပြောပါတယ်
။ American တပ်တွေစီးရီးယားမှာဝင်ရောက်စီးနှင်းချိန်အတွင်း IS စစ်တေချအဖွဲ့ခေါင်းဆောင်အဘူဘေကာအယ်ဘဂါဒီကိုအသေးရမိကြောင်းသမ္မတဒေါ်နယ်ထရမ့်ကအကြေညာခဲ့ပြီးရက်တော်ကြမှာပဲသူတို့ခေါင်းဆောင်တေဆုံးကြောင်း IS အဖွဲ့ကအတည်ပြုပြောကြားခဲ့ပါတယ်။ခေါင်းဆောင်တစ်ဖြစ်နဲ့အဘူအီဘရာဟင်အယ်ဟာရှီမီအယ်ကူရာရှိကိုရွေးချယ်လိုက်ကြောင်း IS အဖွဲ့ရဲ့အာမိတ်သတင်းဌာနကပြောပါတယ်။ပ တကယ်ဒီကိုပြစ်မှတ်တာတိုက်ခိုက်ခဲ့ပြီးတဲ့နောက်တနေ့မှာပဲတူရကီစီးရီးယားနယ်စပ်သားကဂျာရာဘူလတ်စစ်စင်ရဲ့အတွင်း IS ပြောခွင့်ရအဘူဟာဆန်အယ်မူဟာဂျာတေဆုံးသွားကြောင်းအမေရိကန်ရရှိတွေကပြောကြားခဲ့တာဖြစ်ပြီးအခုလို IS ပြောခွင့်ရတေဆုံးတာလည်းမှန်ကန်ကြောင်းအာမတ်သတင်းဌာနကအတည်ပြုပေးတာပါဒါကြရီကိုဖမ်းဆီးဖို့အတွက်စစ်စင်ရေးကိုစနေနေ့ကပြုလုပ်ခဲ့တာဖြစ်ပြီးသူ့ကိုမိနိုင်ဖို့အတွက်စောင့်ကြည့်ထောက်လှမ်းမှုတွေအကြီးအကျယ်လှုပ်ဆောင်ပြီးမှလအတော်ကြာစီစဉ်ခဲ့ရတာဖြစ်ကြောင်း American စစ်တပ်အရာရှိတွေကပြောပါတယ်ဒီစစ်စင်ရေးကိုကြီးကြပ်တဲ့ဗိုလ်ချုပ်ကြီး Kenneth F. McKenzie ကတော့သမ္မတ Donald Trump ကိုအပြည့်အစုံတင်ပြပြောကြားခဲ့ပြီးတဲ့နောက်မှာစနေနေ့မနေ့9နာရီမှာအထူးစစ်စင်ရေးကိုစတင်ခဲ့တာလို့သတင်းတောက်တွေကပြောပါတယ
်ဟောင်ကောင်ကျွန်းကညဘက်ပြောပွဲရှင်မွေးတွေရှိတဲ့နေရာမှာစာသာပြီးနေကမျက်နှာဖုံးတက်ပြီးဆန္ဒပြသူတွေကိုရောဟောလိုဝင်းပွဲဆင်နွှဲကြသူတွေကိုပါရက်တဖွဲ့ကမြေရုပ်ပုံနဲ့ဖြုတ်ခွဲပါတယ်။ဟောလိုဝင်းပွဲဆင်နွှဲသူတွေကိုမျက်နှာဖုံးနဲ့တက်ကြဖို့ဆန္ဒပြသူတွေကတိုက်တွန်းပြီးတဲ့နောက်အဒီကျုံနေနေရက်တဖွဲ့ကမြေရုပ်ပုံနဲ့စပြီးပြစ်ခတ်ဖြုတ်ခွဲတာပါ။မျက်နှာဖုံးပုံတွေထဲမှာဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလန်၊တရုတ်သမ္မတရှီကျင်းပင်တို့ပုံတွေတခြားအစိုးရတာဝန်ရှိသူတွေရဲ့ပုံတွေပါဝင်ပါတယ်။လူမှုစုဝေးပွဲတွေမှာမျက်နှာဖုံးတွေမိုးရဘူးလို့ပိတ်ပင်နေမကြသေးခင်ကပဲပြတ်ထန်းလိုက်တဲ့အရေးပေါ်ဥပဒေကိုအန်တူတဲ့အနေနဲ့ဆန္ဒပြပြီးမျက်နှာဖုံးတက်ကြဖို့အစီအစဉ်သူတွေကပန်ချခဲ့ပါတယ်။လန်ကွိုင်ဖုန်းခေမှာရတဖွဲ့ကလူတွေကိုတဖြည်းဖြည်းချင်းရှင်းလင်းခဲ့ပေမဲ့ရဝင်းဆန်ကပ်ဖြစ်ခဲ့သလားဖမ်းဆီးတာတွေရှိသလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ထောင်ပေါင်းများစွာသောမျက်နှာဖုံးစုဆန္ဒပြသူတွေဟာဆွန်လာကလေးကစပြီးဟောင်ကောင်လမ်းတွေပေါ်မှာချီတက်ဆန္ဒပြလာကြတာပါ။ရာဇဝမှုနဲ့တန်ရာရှိသူတွေကိုတရုတ်နိုင်ငံကိုလွှတ်ပြောင်းပေးပို့ရမယ့်ဥပဒေချမ်းကိုကန့်ကွက်ဆန္ဒပြတာကနေစခဲ့တာဖြစ်ပြီးနောက်ပိုင်းမှာဒီမိုကရေစီအပြည့်အဝရဖို့တောင်းဆိုလာကြပါတယ်။အငင်းပွားပွဲဥပဒေချမ်းကိုတော့မကြသေးခင်ကပဲလုံးဝပယ်ဖျက်လိုက်ပြီးဖြစ်ပေမဲ့ဆန္ဒပြပွဲတွေကတော့ရပ်မသွားသေးဘဲသူတို့တောင်းဆိုချက်တွေအားလုံးရတဲ့အထိဆက်ပြီးဆန္ဒပြသွားမယ်လို့ဆန္ဒပြသူတွေကပြောထားပါတယ်ခင်ဗျာ။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ32 kHz 9335ဘိုင်းဒိုမီတာ40 kHz 9839ဘိုင်းဒိုမီတာ48 kHz 6153ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေအမေရိကန်တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံကိုသူတို့ဆန္ဒအပြောင်းနဲ့ပြန်လာတဲ့ရိုဂျာဒုက္ခသည်400လောက်ရှိပြီလို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်ရုံးကချက်တပရီနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့အရင်ကရိုဂျာတွေထာနေပြန်ရင်ကျူးပန်းမှုတွေမအောင်မြင်ခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတော့ဒီပြောကြားချက်ကိုအတိမပြုသေးပါဘူး။မြန်မာတန်ရုံး Facebook မှာပုံနဲ့တကွတင်ပြထားတာဖြစ်ပြီးသူ့သဘောနဲ့သူနောက်ထပ်ပြန်လာတဲ့သူ46ဦးကိုမြန်မာနိုင်ငံကနွေးနွေးထွေးထွေးလက်ခံခဲ့ကြောင်းဖော်ပြထားတာပါ။ပြန်လာသူစုစုပေါင်း369ယောက်ရှိပြီလို့ပြောပေမဲ့သူတို့ပြန်လာတဲ့အချင်းတွေကိုတော့အတိအကျပြောမထားပါဘူးဒီလိုမြန်မာတန်ရုံးကြီးညာချက်နဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခဆိုင်ရာကော်မရှင်နာမင်းကြီးကရောနိုင်ငံခြားရေးဝန်ကြီး AK Abdul Momon ကပါချက်ချင်းတစုံတရာမှတ်ချက်ပေးပြောကြားတာမျိုးမရှိဘဲတည်ကြအောင်လုပ်အောင်မှဖြစ်ကြောင်းပြောတယ်လို့ AP သတင်းမှာဖော်ပြပါတယ်ဒါပေမဲ့ဗုဒ္ဓဘူးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနထုတ်ပြန်ချက်မှာတော့ဒုက္ခသည်လက်တဆုပ်စာလောက်ကျန်တာဟာရခိုင်ပြည်နယ်ရဲ့အခြေအနေတွေတိုးတက်မှုရှိလာပြီလို့မပြောနိုင်ကြောင်းဖော်ပြထားပါတယ်ရင်းညာကောင်းဆောင်တွေကလုံခြုံရေးနဲ့နိုင်ငံသားဖြစ်ခွင့်အတွက်အာမခံမရမပြန်ဘူးလို့ညင်းနေတာပါ။နောက်ပိုင်းမှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒုက္ခသည်စခန်းတွေမှာအင်တာနက်ဖြတ်တောက်တာနဲ့စခန်းပတ်လည်တန်ဆူးချိုးကာရမယ်လို့စီစဉ်တာပြင်လူခွင့်ရေးဖွဲ့တွေကန့်ကွက်တဲ့ကြားကပဲထောင်နဲ့ချီဒုက္ခသည်တွေဘင်္ဂလားပင်လယ်အော်တွေကဝေးလံခေါင်းတည်တဲ့ကျွန်းကိုပြောင်းရွှေ့ဖို့လုပ်နေတာပါ။ရွန်ဂျာဆိုတဲ့အတုံးတုံးကိုလက်မခံတဲ့မြန်မာအစိုးရကဒုက္ခသည်တွေပြန်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ရောကုလသမဂ္ဂနဲ့ပါလက်တွဲလှုပ်ဆောင်နေတာဖြစ်ပါတယ်။
တောင်းလို့မျိုးဆက်တန်ချက်အဖွဲ့ဝင်လူငယ်9ဦးကိုထောင်ဒဏ်ချမှတ်တဲ့ပေါ် Pan America အဖွဲ့ကပြစ်တင်ရှုတ်ချလိုက်ပါတယ်။ဒီဖြစ်ရပ်ဟာစိတ်ကူးပုံဖော်ပြီးထုတ်ဖော်ပြောဆိုခွင့်ကိုကြောင်ကြားကြချိုးဖောက်နေတာဖြစ်ပြီးပြစ်ဒဏ်ကိုပယ်ဖြတ်တဲ့လို့လည်းအော်တိုဘာလ31ရက်နေ့စွန်းနဲ့ Pan America အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီတန်ချက်အဖွဲ့ဝင်တွေဟာဘယ်လိုပြစ်မှုမျိုးကိုမှကျူးလွန်အောင်မဟုတ်ပဲစစ်ဘက်နဲ့အစိုးရအာဏာပိုင်တွေဟာဝေဖန်ပြောဆိုတာတွေပေါ်အန်ဒရယ်ရှိလောက်အောင်အကဲဆက်လွန်နေဆိုတာဒီဆိုးရွားတဲ့ပြစ်ဒဏ်ချမှတ်မှုကတသက်ပြားနေတယ်လို့ Pan America အဖွဲ့ကချင်းချောက်ခံရသောလူလက်ဆော်ထုတ်ဖို့ပြောဆိုခွင့်ဆိုင်ရာအစီအစဉ်ညွှန်ကြားရေးမှူးကယ်ရင်ဒူးစ်ခလီကာကပြောပါတယ်ဒီဆုံးဖြတ်ချက်ကိုပယ်ဖျက်ဖို့တန်ချက်ဖော်ဝင်တွေကိုထောင်ချလိုက်တဲ့ဖိနှိပ်တဲ့ဥပဒေတွေကိုပြုပြင်ကြောင်းလဲဖို့နဲ့တန်ချက်ဖော်ဝင်တွေကိုချက်ချင်းပြန်လွတ်ပေးဖို့လည်းတောင်းဆိုထားပါတယ်ပြီးခဲ့တဲ့ကြံကာလကဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့ဖြောပြီးတင်ဆက်ခဲ့တဲ့တန်ချက်တွေနဲ့ပတ်သက်ပြီးအကြီးညိုပြည့်စုံမှုပုံမှန်905ကကြီးနဲ့တန်ဘော်ကတရားစွဲတော်ကိုအော်တိုဘာလ30ရက်နေ့မှာရန်ကုန်တိုင်းမြန်ကုန်းမြို့နယ်တရားရုံးကထောင်နဲ့တနစ်စီချမှတ်လိုက်တာပါဒါပြင်သူတို့၅ဦးကိုဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးနဲ့တရားစွဲထားပြီးအဲ့ဒီအမှုကိုဆက်ပြီးရင်ဆိုင်နေကြရပါတယ်
နိုင်ငံခြားအကြမ်းဖက်ဖွဲ့စည်းတွေလို့အမေရိကန်စုကသတ်မှတ်ထားတဲ့ဖွဲ့စည်းပေါင်း 2,000 ကျော်နဲ့ဆင်နွှဲနေတဲ့အမှုတွေကိုစုံစမ်းစစ်ဆေးနေတယ်လို့ FBI ဘူအစုကထောင်လိုင်းဘူရိုကပြောပါတယ်။ဒါက Al-Qaeda နဲ့ Hezbollah တို့လိုအကြမ်းဖက်ဖွဲ့တွေရဲ့ချင်းချောက်မှုတွေရှိနေသေးတယ်ဆိုတာကိုပြနေတာပါ။ Al-Qaeda လို့ Jihad တွေအများစုပါတဲ့နိုင်ငံခြားအကြမ်းဖက်ဖွဲ့စည်းဖြစ်တဲ့အမေရိကန်နိုင်ငံကြီးဌာနကသတ်မှတ်ထားတဲ့စစ်ရင်တက်ကအဖွဲ့ပေါင်း 68 ဖွဲ့ကိုအခုအချိန်မှာစုံစမ်းနေတာဖြစ်ပါတယ်။ဒီလိုအမည်စင်းသတ်မှတ်တင်သွင်းသတ်မှတ်လိုက်တာကြောင့်ဒီဖွဲ့တွေနဲ့သူတို့အဖွဲ့ဝင်တွေရဲ့ပိုင်ဆိုင်မှုတွေကိုအမေရိကန်အစိုးရကထိန်းချုပ်ထားနိုင်တယ်လို့သူတို့ရဲ့လှုပ်ရှားမှုတွေကိုလည်းစုံစမ်းစစ်ဆေးနိုင်ခွင့်ရတော့တာဖြစ်ပါတယ်။နိုင်ငံခြားအကြမ်းဖက်ဖွဲ့တွေနဲ့သူတို့အဖွဲ့သားတွေပေါ်မှာ FBI ကအသစ်ပြန်ပြီးအာရုံစိုက်လာတာဟာအယ်ဂါရီခုနှစ်ပိုင်းအတွင်းတိတ်မတိုက်ခိုက်ပဲငြိမ်းနေတာကြောင့်လည်းပါတယ်လို့ George Washington တက္ကသိုလ်ကပါမခတ်တူကပြောပါတယ်လွန်ခဲ့တဲ့နှစ်တွေအတွင်း IS စစ်သွေးကြော်တွေကိုပဲအဓိကအာရုံစိုက်နေချိန်မှာ Al-Qaeda တွေကသူတို့ကွန်ရက်ကိုပြန်တည်ဆောက်ဖို့အချိန်ရသွားတယ်လို့လည်းသူကပြောပါတယ်ဒါပြင်သူတို့နဲ့ပတ်သက်တဲ့ကိစ္စတွေခုထိရှိနေဆဲဖြစ်တဲ့အတွက်ဒါတွေကိုဆန်းစစ်မှာဖြစ်တယ်လို့ဒါဟာ IS စစ်သွေးကြော်အဖွဲ့တစ်ခုလည်းမဟုတ်ပဲ Al-Qaeda တွေနဲ့ရောသူနဲ့ဆက်နွယ်နေတဲ့ Hezbollah လို့အဖွဲ့တွေလည်းပါဝင်တယ်လို့ပြောပါတယ
်ကယ်လီဖိုးနီးယားပြည်နယ်မှာတော်မီလုံကျော်နေတာကိုညှိနှိုင်းဖို့ကြိုးစားနေတာမှာလေပြင်းတိုက်တာကြောင့်Los Angeles မြို့စင်ကြေပုံအရအများစုမှာမကြုံဘူးတဲ့အထူးသတိပေးချက်ထုတ်ထားရပါတယ်။တဲကန်ဒရာနဲ့တောင်ကြားတွေကနေလာတဲ့ပူပြင်းခြောက်သွေ့တဲ့ Center and လေပြင်းကြောင့်အမျိုးသားမျိုးလူ့အသားဌာနကဒီသတိပေးချက်ကိုအထူးအခြေအနေဖြစ်အသစ်ဖန်တီးပြီးထုတ်ပြန်တာပါ။ကယ်လီဖိုးနီးယားတောင်ပိုင်းမှာတော်မီလောင်ရတဲ့အကြောင်းရင်းအတိအကျကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့ San Bernardino ခရိုင်မိသက်ဌာနပြောခွင့်ရ Chris Prater ကအခုတိုက်နေတဲ့လေပြင်းဟာမီးပြတ်နဲ့လောင်ကျွမ်းရတဲ့အကြီးမားဆုံးအကြောင်းရင်းဖြစ်နိုင်ခြင်းရှိတယ်လို့ပြောပါတယ်။Los Angeles ဒေသမှာလောင်တဲ့မီးကြောင့်နေအိမ်တော်များများပျက်စီးပြီးကယ်လီဖိုးနီးယားပြည်နယ်ရဲ့ချမ်းသာစွန်တူနူရပ်ကွက်တချို့ကဒေသခံထောင်ပေါင်းများစွာမီးပြေလွတ်အောင်အိုးအိမ်ဆုံးတင်းရှောင်သွားကြရပါတယ်ခင်ဗျာ
။ဒီကနေ့မနေ့ပိုင်းတွင်နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးခဲ့ရပါရှင်။အခုတော့သတင်းဟွာတွေကိုတင်ဆက်ပေးကြပါမယ်။ကယ်လီဖိုးနီးယားပြည်နယ်မှာလောင်ကျွမ်းနေတဲ့တော်မီဟာလောလောဆယ် Los Angeles မြို့နားတဝိုက်ကဒေသတချို့ကိုကူးစက်လောင်ကျွမ်းနေပြီးဒေသခံတွေဘေးလွရာကိုတိမ်းရှောင်ကြဖို့ပြည်နယ်အစိုးရကသတိပေးထားပါတယ်။ဒီတော်မီကိုဒေသခံတွေဘယ်လိုရင်ဆိုင်နေရပါသလဲ။လောင်ကျွမ်းမှုနောက်ဆုံးအခြေအနေနဲ့ကူညီကယ်ဆယ်ရေးဘယ်လိုလုပ်ဆောင်နေကြသလဲဆိုတာနဲ့ပတ်သက်ပြီးတော့ဒေသခံတွေကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်။မေရီယန်မြောင်စုအနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်တွေတဲ့တော်မီစတင်လောင်ကျွမ်းခဲ့ပြီးအဲ့ဒီမီးဟာအခုဆိုရင်ကယ်လီဖိုးနီးယားတောင်ဘက် Los Angeles မြို့နားတဝိုက်ကိုကူးစက်လာခဲ့တာပါ Los Angeles မြို့ San Fernando Valley မှာနေတဲ့မြန်မာနယ်ဘွားဦးစောဝေဆံကတော်မီအခြေအနေကိုရှင်းပြပါတယ
်တနာယီနဲ့တနာယီချားတာနဲ့လေတိုက်နှုန်းကမနည်းရပါတော့ပိုလို့ပိုလို့ပြင်းလာတဲ့ခါကျတော့မီးလောင်တဲ့နှုန်းကတနာယီကိုအေက200-300လောက်လောင်နေပါတယ်ဆိုတော့1300အေကစီမနည်းရလောင်ပါတယ်ကျွန်တော်ဆိုတော့ Ventura County မှာ Semi Valley မှာအဲ့ဒီကလောင်နေတာကနေပြီးတော့မှတခါနောက်ထပ် Yosemite ဆိုတဲ့နေရာ Semi Valley မှာထပ်လောင်ပါတယ်။မနေ့ကပဲကျွန်တော်တို့ရဲ့ဒီ LA County မှာ Calabasas မှာဖက်မှလောင်ပါတယ်။ဒါပေမဲ့အဲ့ဒါလည်းထိန်းနိုင်လိုက်ပါတယ်။အဲ San Bernardino County မှာတော့လောင်နေတာတော့နည်းနည်းတော့ကြာပါပြီ။အခုထိတိလောင်နေတော့ပဲအဲ့ဒါကတော့
Los Angeles မြို့မြောက်ဘက်Ventura County မှာနေတဲ့မန်နှင်းဝေဆံကတော့တုံးပြီးဟာသူတို့နေအိမ်နဲ့တမိုင်အကွာဝေးအထိကူးဆက်လာခဲ့ပြီးနေအိမ်ကိုစွန့်ခွာရမယ့်အချိန်တွေကြုံခဲ့ရတယ်လို့ဆိုပါတယ
်။ဟိုမနေ့ထားတဲ့အချိန်မှာပေါ့နော်။သူမီးက6နာရီလောက်ကစလောင်လာပေါ့နော်။ဟို east side ဘက်ကစလောင်လာပါ။လောင်တဲ့ခါမှာသူတို့က system evacuation လုပ်သွားရတယ်။ကျမတို့နေတာကဒီ23ရဲ့ west side ဆက်မှနေတာ။ highway နဲ့နေတာပါ။မီးလောင်တာပေါ့နော်။တချို့ area တွေများများများများလာပြီးတော့ fuel တွေလည်းတိတ်။လူတွေကလည်း evacuate လုပ်ပါတယ်ဆို။ကလေးတွေလည်းချက်ချင်းကျောင်းတွေကမနေ့ကအစလုံးပိတ်လိုက်ကောအာသူကလေတိုက်တာကကျောင်းသွားပြီးတော့ west ကိုတိုက်တယ် west ကိုတိုက်တဲ့အခါမှာအဲ့ဒီမီးက freeway ပေါ်ကိုတက်ပုတ်ပြီးတော့မားရုတ်ဘက်ကိုရောက်လာအောင်အဲ့ဒီအချိန်မှာမားရုတ်နဲ့မီးနဲ့တမိုင်လောက်ပဲဝေးတယ်ဆိုအဲ့ဒီအချိန်မှာမားကဟိုမားရဲ့ခင်ပွားလည်းအလုပ်သွားတယ်ပြီးတော့ကလေးနှစ်ယောက်နဲ့ခွေးနဲ့ကောင်နဲ့အိမ်မှာမားအစလုံးထုတ်ဖို့လုပ်တာပေါ့နော်ဟိုမီးကတမိုင်ပဲဝေးနေတော့စောင့်နေတာပေါ့နော်ဒါပေမဲ့ evacuate မလုပ်လိုက်ရအောင
် Los Angeles တဝိုက်တော်မီကြောင့်ဒေသအနာပိုင်တွေကအကူအညီကယ်ဆယ်ရေးတွေအလေးထားဆောင်ရွက်နေပြီးမီးငြိမ်းသတ်ရင်မိသားသမားတချို့အသက်ပေးသွားရတယ်လို့ဦးစောဝေဆံကပြောပါတယ
်ဒီမိသားတပ်ဖွဲ့နဲ့နေပြီးတော့ သူတို့ evacuate လုပ်ဖို့တဲ့စီစဉ်ပါတယ်သူတို့နေရာတွေတပ်ဖတ်ပေးပါတယ်လူတွေလည်းအကုန်လုံးရွှေ့ကြရတယ်ဟိုတရိတ်ဆန်တွေဆိုလို့ရှိရင်လည်းဟိုခွေးတွေကြောင်နေဆိုရင်တော့သူတို့ shelter တွေကိုပို့ပါတယ်ဟိုအဲ့လိုမြင်းနေဆိုလို့ရှိရင်လည်းပဲဟိုအဲ့လိုမွေးမွေးတဲ့နေရာတွေမှာထားတယ်တရိတ်ဆန်တွေကိုလည်းအဲ့လိုရွှေ့ပါတယ်ဒီဘီမှာလည်းကြေညာပါတယ်ဟို paper walk တွေပေါ့နော်အရေးကြီးတဲ့စာတန်းတွေ passport တို့ပါတော့အိမ်ရဲ့ဟိုပိုင်ဆိုင်မှုစာရွက်စာတန်းစသဖြင့်အဲ့အရာတွေကိုယူပြီးတော့အများဆုံးအိမ်ကိုဆွန့်ခွာဖို့အတွက်ကြေညာပါတယ်မိသားဝန်ထမ်းတွေစူးစမ်းပြီးတော့မိငိမ့်သက်ပြီးတော့ဝန်ထမ်းတွေသေသွားတာကိုပဲကျွန်တော်ဒီဘီမှာတွေ့ရပါတယ်သူတို့ဟာစူးစမ်းပန်းစားလုပ်ရင်းနဲ့နေပြီးတော့သေဆုံးသွားကြတဲ့လူတွေရှိတယ်အသက်ဆုံးပြီးတော့မိငိမ့်သက်ဖို့ကာကွယ်ဖို့ကိုသူတို့စူးစမ်းကြတယ်ပေါ့
တေကနာရနဲ့တောင်ကြားကလာတဲ့ပူပြင်းချောက်တွေ့တဲ့လေပြင်းကြောင့်ကယ်လီဖိုးနီးယားပြည်နယ်မှာနှစ်စဉ်ဆိုသလိုတောမီလောင်ကျွမ်းလေးရှိပေမဲ့ကြိုတင်သတိပေးစနစ်ကောင်းတယ်လို့ဦးစောဝေဆန်ကသုံးသပ်ပါတယ
်လေပြင်းတိုက်တော့မယ်ဆိုရင် TV ထဲမှာကြေညာပါတယ် Red Flag Warning အရင်ပေးပါတယ်သူတို့ဟိုသတိထားကြဖို့အတွက်သူတို့သတိထားဖို့ပြောတာပဲရှိသေးတယ်တကယ်ပဲအဲ့အချိန်သူတို့ပြောတဲ့အချိန်မှာမီးလောင်တာပဲဆိုတဲ့အခါကျတော့သူတို့ကကြိုတင်ပြင်ဆင်ထားမှုရှိပါတယ်မိသားတစ်ခွဲကနေပြီးတော့ဒါပြီးတော့ဘာခေါမလဲလင်းရင်ပြန်ဒီနဲ့ဟဲလီကော်ပတာတွေနဲ့ကီမီကယ်စီရောဒီရေတွေရောပက်ဖြန်းပြီးတော့ပေါ့နော်မိလုံတဲ့နေရာတွေကိုကာကွယ်မှုတွေလုပ်တယ်နောက်တစ်ခုကနောက်ဆက်လာနိုင်တဲ့မိကူးနိုင်တဲ့ဟာတွေကိုသူတို့ကကြိုတင်ပြီးတော့မိရှို့ပလိုက်တယ်ကြိုတင်ပြီးတော့မိကိုချားစေတာပေါ့မိကိုမိရှို့ပြီးတားတာပြီးခဲ့တဲ့အပတ်မိလုံတဲ့ဟာမှာတော့သူတို့ CCTV ပေါ့နော်ဒီ security TV တစ်ခုကနေပြီးတော့ထွက်ကားတစ်စီးသွားတာမှာအဲ့ဒီကအဖျက်ချက်ပြီးတော့ဝုန်းကနေပေးမှမိထလောင်တယ်ဆိုတော့အဲ့ဒီကားကနေပြီးတော့တခုခုပြစ်ချလိုက်လို့မိလောင်သွားတာလားပါလဲမသိဘူးအဲ့ဒီကားကိုသူတို့ကင်မရာထဲမှာမိပါတယ
်လော့စ်အန်ဂျလိစ်မြို့ဂယ်ဒီစင်တာအမှုပညာပြာကန်းနာလောင်တဲ့မိကို40ရာခိုင်နှုန်းလောက်ထိန်းချုပ်နိုင်ခဲ့ပြီလို့မိသားသမားတွေကပြောပါတယ်မြောက်ပိုင်းကယ်လီဖိုးနီးယားဆန်ဖရန်စစ္စကိုမြို့မြောက်ဘက်မှာလောင်နေတဲ့တုံးမိကြောင့်လူပေါင်း2,000နီးပါးမိဘကနေထွက်ပြေးကြရပါတယ်အဲ့ဒီမိရဲ့60ရာခိုင်နှုန်းလောက်ကိုမိသားတပ်ဖွဲ့ကထိန်းချုပ်နိုင်ခဲ့ပြီးမိဘကြောင့်အိုးအိမ်ဆွန့်ခွာပြေးနေရသူတွေအိမ်ပြန်ခွင့်ဆရနေပြီဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြပေးခဲ့ရပါရှင်။အခုဆက်ပြီးတော့သမ္မတထရမ့်ကိုတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်တဲ့အကြောင်းကိုဆွေးနွေးတင်ပြခြင်းပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုဖို့စုံစမ်းစစ်ဆေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကြာတာဘရီးနီကအောက်လွှတ်တော်မှာမဲခွဲပြီးတော့ဆုံးဖြတ်ချက်တရချလိုက်ပါတယ်။အောက်လွှတ်တော်ရဲ့အခုဆုံးဖြတ်ချက်ကသမ္မတကိုတရားစွဲလိုက်ပြီးဆိုတဲ့ဆုံးဖြတ်ချက်တော့မဟုတ်သေးပါဘူး။ဘာကြောင့်ဒီဆုံးဖြတ်ချက်ကိုချမှတ်ရတာလဲဆိုတာကိုရှင်းပြပါအောင်ကိုကျော်ကျော်သိရင
်ဟုတ်ကဲ့ပါမစင်ဒီလက်ရှိအောက်လွှတ်တော်ကော်မတီ၃ခုကလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေကအများပြည်သူကြားမြင်သိရှိခွင့်မရတဲ့တကပိတ်စုံစမ်းစစ်ဆေးမှုတွေပါဒီအောက်လွှတ်တော်ကအခုချလိုက်တဲ့ဆုံးဖြတ်ချက်ကတော့စုံစမ်းစစ်ဆေးမှုတွေကိုဆက်လုပ်တော့ဖို့အများပြည်သူကိုလည်းကြားမြင်သိရှိခွင့်ပေးဖို့ဒါပြင်တဆင့်ပြီးတဆင့်ဘာတွေလုပ်တော့ရမလဲဆိုတာကိုလမ်းညွှန်ချက်ပေးလိုက်တာလို့ဆိုရမှာပါဒီနေ့အပြင်တော့လက်ရှိစုံစမ်းစစ်ဆေးမှုကိုတကပိတ်လုပ်နေတာကနေအားလုံးပြည်အောင်ပွန့်ပွန့်လင်းလင်းလုပ်တဲ့နောက်တဆင့်ကိုကူးလိုက်တဲ့သဘောပါပဲ
။တမရကိုအရေးကြီးဖို့စုံစမ်းစစ်ဆေးရတွေလုပ်နေတာကလွန်ခဲ့တဲ့တလကျော်ခရေရနော်။အောက်လွှတ်တော်ကဘာကြောင့်အခုမှမဲခွဲပြီးတော့ဆုံးဖြတ်ချက်ချရတာလဲ
။အဓိကအကြောင်းတစ်ခုကတော့ဒီစုံစမ်းစစ်ဆေးမှုစလုပ်ခဲ့တာက Republican တွေဘက်ကနေတောက်လျှောက်တိုက်ခိုက်ကန့်ကွက်လာတဲ့အချက်တစ်ချက်ကိုပြတ်သွားအောင်ရှင်းလိုက်တဲ့သဘောပါပဲ။အလို့တော်မှာမဲခွဲဆုံးဖြတ်အတိမပြုတ်ဘဲနဲ့လုပ်နေတဲ့စုံစမ်းစစ်ဆေးမှုဟာလုတ်ကြံထားတဲ့စုံစမ်းစစ်ဆေးမှုပဲဆိုပြီးတော့ Republican တွေကတောက်လျှောက်တက်ခိုက်လာတာပါအခုတော့အလို့တော်ကနေဆုံးဖြတ်လိုက်တာကြောင့်ဒီအချက်နဲ့ဆက်ပြီးတော့ထိုးနှက်လို့မရတော့ပါဘူ
းဒါဆိုရင်လက်ရှိလုပ်နေတဲ့ထွက်ဆိုကြားနာပွဲတွေကိုနောက်တရင်တစ်ပတ်နှစ်ပတ်လောက်ထိဆက်လုပ်သွားမယ်လို့ဒီမိုကရက်တွေကပြောထားတာရှိပါတယ်အဲ့ဒီအချိန်ကာလနောက်ပိုင်းမှာရောအများပြည်သူနားထောင်ခွင့်ရလာမယ်ဆိုတော့ကြားနာပွဲတွေကိုဘယ်သူကအဓိကတာဝန်ယူပြီးတော့လုပ်မှာပါလဲ
အဲ့ဒီအတွေ့တာဝန်ပေးထားတဲ့အဓိကပုဂ္ဂိုလ်ကတော့အောက်လွှတ်တော်ထောက်လှမ်းရေးရာကော်မတီဥက္ကဋ္ဌအဒမ်ရှစ်ဖြစ်ပြီးတကပွင့်ကြားနာပွဲတွေကိုသူကတာဝန်ယူလုပ်သွားရမှာပါထောက်လှမ်းရေးကော်မတီဟာတွေးရှိချက်တွေအကြံပြုချက်တွေကိုအောက်လွှတ်တော်နိုင်ငံခြားရေးကော်မတီအစိုးရလုပ်ငန်းများစောင့်ကြည့်စစ်ဆေးရေးကော်မတီတို့နဲ့ညှိနှိုင်းပြီးတော့အစီရင်ခံစာတစ်စောင်ပြုစုရပါမယ်အဲ့ဒီအစီအစဉ်အစားကိုတရားရေးကော်မတီကိုပို့ရမှာဖြစ်ပြီးအများပြည်သူသိရှိအောင်လို့လည်းထုတ်ပြန်ပေးရပါမယ်ဗျ
။သမ္မတကိုတရားစွဲဆိုဖို့အဓိကလုပ်ပိုင်ခွင့်ရှိတဲ့တရားရေးကော်မတီအနေနဲ့ထောက်လှမ်းရေးကော်မတီရဲ့အစီရင်ခံစာရပြီးရင်ရောဘာတွေဆက်လုပ်မှာပါလဲ
။ထောက်လှမ်းရေးကော်မတီရဲ့အစီရင်ခံစာကိုရပြီးပြီဆိုတာနဲ့တရားရေးကော်မတီအနေနဲ့ကတရားစွဲဆိုမဲ့စွဲချက်တွေကိုသုံးသပ်ဆက်ဆက်ရမယ့်လုပ်ငန်းစဉ်ကိုစလုပ်ပါလိမ့်မယ်။ဒီနည်းအားဖြင့်တော့သမ္မတကိုဘယ်လိုစွဲချက်တွေနဲ့တရားစွဲမလဲဆိုတာကိုတရားရေးကော်မတီမှာသုံးသပ်ချမှတ်ကြမှာပါ။
ဒီတော့လေသမရကိုတရားဆွဲဖို့အဓိကလုပ်နေတာကဒီမိုကရက်အမတ်တွေဆိုတော့ဒီနေရာမှာသမရဘက်ကရော Republican အမတ်တွေအနေနဲ့ပါခြေပခွင့်ရဖို့ကလည်းအရေးကြီးပါတယ်အဲ့ဒါလို့အခွင့်အရေးကိုရမှာပါလား
ဟုတ်ကဲ့ဒါနဲ့ပတ်သက်ပြီးတော့တရားရုံးကော်မတီဥက္ကဋ္ဌ Jerry Nadler ပြီးခဲ့တဲ့ရက်ပိုင်းကပြောထားတာရှိပါတယ်ဒီလုပ်ငန်းစဉ်မှာလူနည်းစုအတွက်အခွင့်အရေးသူပြောတဲ့လူနည်းစုဆိုတာကတော့လက်ရှိ Republican လွှတ်တော်အမတ်တွေပေါ့လေတခါသမရနစ်ဆန်နဲ့သမရကလင်တန်တို့ကိုတရားစွဲဖို့စုံစမ်းစစ်ဆေးခဲ့ခြင်းကသူတို့ကိုပေးအပ်ခဲ့တဲ့အခွင့်အရေးတွေနဲ့တန်းတူညီမျှပဲသမရထရန့်ကိုလည်းအခွင့်အရေးပေးမယ်ဆိုပြီးတော့ပြောထားတာရှိပါတယ်ဆိုတော့ Republican အမတ်တွေနဲ့သမရနဲ့ရမယ့်အခွင့်အရေးတွေထဲမှာသမရရှေ့နေတွေအနေနဲ့မှတ်တမ်းနဲ့အထောက်အထားမိတ်ထူတွေလက်ခံရယူပိုင်ခွင့်အထောက်အထားတွေကိုတင်ပြတဲ့အစည်းအဝေးတွေနဲ့ကြားနာပွဲတွေကိုတယောက်ခွင့်တတိထွတ်ဆိုသူတွေကိုမေခွန်းထုတ်ခွင့်ဒီမိုကရက်တစ်ဘက်ကပြောလာတဲ့အချက်တွေပေါ်တုံ့ပြန်ခွင့်အစရာတွေပါဝင်ပါတယ်ခင်ဗ
ျသမရကိုပဲဆွဲချက်တင်နဲ့တရားဆွဲမလဲဆိုတာတရားရေးကော်မတီကသုံးသပ်ချမှတ်ပြီးတာနဲ့သမရကိုတရားဆွဲတဲ့အဆင့်ထိတော့ချက်ချင်းမရောက်သေးပါဘူးဒါဆိုရင်အောက်လွှတ်တော်မှာဆက်လုပ်သွားရမှာဆိုတော့ဒီပိုင်းကိုဆက်ပြီးတော့ရှင်းပြပါအောင်ကိုကျော်ကျော်
ဟုတ်ကဲ့ခင်ဗျတရားရေးကော်မတီအနေနဲ့ကကျန်တာပေါ်တွေလို့တရားဆွဲဖို့ဆွဲချက်တစ်ခုခုထွက်လာတယ်ဆိုရင်အဲ့ဒီပေါ်မှာမဲခွဲဆုံးဖြတ်ပြီးတဲ့နောက်အစီအကံပြုစုပြီးတော့အော်လူတော်တရားလုံးမှာမဲခွဲဆုံးဖြတ်ဖို့အတွက်ပို့ရပါမယ်။အဲ့ဒီအစ်စ်မှာသမရကိုဘယ်ဆွဲချက်တွေနဲ့တရားဆွဲမယ်ဆိုတာအတိအကျပါလာတော့မှာပါ။အော်လူတော်တရားလုံးမှာဆက်ပြီးတော့လုံးမဲ့အစ်စ်တွေနဲ့ပတ်သက်လို့တော့အချိန်ကာလတမတ်ချက်မရှိပါဘူး။ဒါပေမဲ့ဒီနှစ်မကုန်ခင်ပြီးအောင်လုပ်ချင်တယ်လို့ဒီမိုကရက်ခေါင်းဆောင်တွေကပြောထားတာရှိပါတယ်။အဲ့ဒီတိုင်းသာဖြစ်မယ်ဆိုရင်တော့သမရဒေါ်နယ်ထရမ့်ကိုတရားဆွဲမလားမဆွဲဘူးလားဆိုတာဒီနှစ်မကုန်ခင်မှာပဲအဖြေထွက်လာနိုင်ချေရှိတဲ့သဘောပါပဲ။
ဟုတ်ပါပြီကိုကျော်ကျော်သိရင်2020ပြည့်နိုဝင်ဘာလဆန်းမှာတမရရွေးကောက်ပွဲရှိပါတယ်။တမရထရမ့်ကလည်းနောက်တစ်ချိန်တမရသက်တမ်းအတွက်ရွေးကောက်ပွဲဝင်မှာပါ။အဲ့ရွေးကောက်ပွဲလုပ်တဲ့အချိန်ထိတမရထရမ့်ယာတူးမှာဆက်ရှိနေမယ်အလားလားဘယ်လိုဖြစ်လာနိုင်ပါသလဲရှင
်။အောက်လူတော်မှာကတမရကိုဘယ်ဆွဲချက်တွေနဲ့တရားဆွဲမယ်ဆိုတာမဲခွဲဆုံးဖြတ်တဲ့အစ်င့်ပါ။တမရကိုတရားဆွဲဖို့အောက်လူတော်ကဆုံးဖြတ်ပြီးရင်ဒါကအထက်လူတော်အပိုင်းရောက်သွားပါပြီ။တကယ်တမ်းတရားဆွဲဆိုစစ်ဆေးတာကအထက်လူတော်ကလုပ်မှာပါ။ဒီနေ့အဖြစ်တော့တဲလူတော်မှာရှိတဲ့လွတ်တော်အမတ်တရားဟာတရားရုံးတရုံးမှာဂျူရီလူကြီးတွေတရားခွင်မှာစစ်ဆေးသလိုမျိုးကြားနာစစ်ဆေးကြမှာပါဆွဲချက်တွေကိုအော်လူတော်ကအတီးပြုတ်ပြီးအထက်လူတော်ကိုပို့လိုက်တာနဲ့တရားစစ်ဆေးတာကိုစတင်မဲဆိုပြီးတော့အထက်လူတော်လူများစုကောင်းဆောင်မစ်မကွန်နယ်ကပြောထားပါတယ်နောက်ဆုံးအဆင့်ကြားမှသမရမှာအပြည့်ရှိမရှိယာရူကဖဲမဖဲဆိုတာကိုမဲခွဲဆုံးဖြတ်ကြမှာပါဒီနေရာမှာအထူးအရေးပါတဲ့အချက်ချက်ကတော့လက်ရှိအထက်လူတော်မှာအမတ်နေရာအများစုကိုသမရထရမ့်ရဲ့ Republican Party ကရထားတယ်ဆိုတဲ့အချက်ပါဒါကြောင့်လက်ရှိအနေအထားမှာတော့တမရကိုယာရူကဖယ်ရှားမဲ့ဆုံးဖြတ်ချက်မျိုးအထက်လူတော်မှာကြလာနိုင်ချေနည်းတယ်လို့ပဲပြောရမှာပါမစင
်ကျေးဇူးပါကိုကျော်သိရင်တမရထရမ့်ကိုတရားဆွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုကိုအများပြည်သူသိရှိနိုင်အောင်ပုံဝင်လင်းလင်းဆက်လုပ်သွားဖို့အောက်လူတော်ကဆုံးဖြတ်ပြီးတဲ့နောက်ပိုင်းမှာဆက်ဖြစ်လာမယ့်အခြေအနေတွေကိုပြောပြပေးခဲ့တာဖြစ်ပါတယ်အခုဆက်ပြီးတော့လူခွင့်ရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်အိန္ဒိယကထိန်းချုပ်ထားတဲ့ကက်ရှမီးယားနယ်ထဲမှာဖိနှိပ်မှုတွေဆက်ပြီးတော့ရှိနေတဲ့အတွက်ကုလသမဂ္ဂလူ့အခွင့်အရေးရုံးကရှုတ်ချလိုက်ပြီးတော့ဒီဒေသအတွင်းမှာနေထိုင်တဲ့တန်းနဲ့ချီတဲ့မွတ်စလင်ဒေသခံတွေစီကဩဂုတ်လထဲမှာရုတ်သိမ်းခဲ့တဲ့အခွင့်အရေးတွေကိုပြန်ပြီးတော့ပေးရဖို့အိန္ဒိယဆွေရကိုတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂလူ့အခွင့်အရေးဌာနချုပ်ရှိရာဂျနီဗာကနေလီဆာရှလိန်ပေးပို့ထားတဲ့သတင်းလွှာကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင
်အိန္ဒိယနိုင်ငံရဲ့မွတ်စလင်အများဆုံးနေထိုင်ရာဂျမ္မူးကက်ရှမီးယားဒေသဟာပြည်နယ်တစ်ခုဖြစ်နေတရားဝင်မရှိတော့ပါဘူးဒီဒေသအတွက်ဖွဲ့စည်းပုံဥပဒေအရပြဋ္ဌာန်းထားတဲ့တစိတပိုင်းကိုပိုင်းအုပ်ချုပ်ခွင့်ကိုလည်းပြီးခဲ့တဲ့ဩဂုတ်လ5ရက်နေ့ကအိန္ဒိယအစိုးရကရုတ်သိမ်းခဲ့တာဖြစ်ပါတယ်ဒီလိုလှုပ်ဆောင်လိုက်တဲ့အတွက်ရလဒ်ကတော့ဒီဒေသဟာပြည်တော်စုအစိုးရကဓာတ်ရိုက်အုပ်ချုပ်တဲ့နယ်မြေနှစ်ခုဖြစ်နေကွဲသွားတာဖြစ်ပါတယ်တစ်ခုကတော့မွတ်စလင်အများစုနေထိုင်ရာမငြိမ်မသက်ဖြစ်နေတဲ့ကက်ရှမီးယားတောင်ကြားဒေသနဲ့ဟိန္ဒူအများစုနေထိုင်ရာဂျမူးကိုပါဝင်ပြီးဒုတိယနယ်မြေကတော့ဗုဒ္ဓဘာသာဝင်တွေနေထိုင်ရာလဒတ်ကုန်းမြင့်ဒေသဖြစ်ပါတယ်။ဒီလိုနယ်မြေပိုင်းခြားမှုဟာကျက်တပြေးနေမှာစတင်အသက်ဝင်ခဲ့တာဖြစ်ပြီးဒီဒေသရဲ့နှစ်ပေါင်း80ကျော်ကိုပိုင်အုပ်ချုပ်ရေးဟာလည်းဆုံးခန်းတိုင်သွားပါပြီ။ဒီလိုတင်းကျပ်တဲ့လုပ်ရက်တွေကိုကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကရှုံချလိုက်ပြီးဒါဟာဩဂုတ်လကလေးကဇက်တိုက်ဖြစ်လာတဲ့ကျေပြန့်တဲ့အခွင့်အရေးချိုးဖောက်မှုတွေဖြစ်တယ်လို့ခေါ်ဆိုလိုက်ပါတယ်။ကက်ရှမီးယားတောင်ကြားဒေသကနယ်မြေအတော်များများမှာလူတွေရဲ့လွတ်လပ်စွာသွားလာခွင့်ကိုတားမြစ်ထားတဲ့တရားဝင်ကြေညာတဲ့ကာဖျူးထုတ်ပြန်ထားသလိုဒေသခံပြည်သူတွေရဲ့ချမ်းသာရေးပညာရေးနဲ့ဘာသာရေးလွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်ကိုလည်းကန့်သတ်ထားပါတယ်။ဒီဒေသတွင်ဂျိုးကြားဂျိုးကြားဖြစ်ပေါ်နေတဲ့ဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်တွေကအင်အားအလွန်ကျွံသုံးနှိမ်နေနေဆိုရဲဆွဆွဲချက်တွေကိုကြားရကြောင်း OHCHR ကုလသမဂ္ဂလူ့ခွင့်ရုံပြောခွင့်ရ Rupert Goldberg ကပြောပါတယ်။ဒါအပြင်ဒီဒေတာကိုနည်းမြနှစ်ခုခွဲလိုက်ပြီးချိန်ကစပြီးအခင်းဖြစ်ပေါ်မှုတွေမှာတည်ဆုံးသူ6ဦးရှိနေပြီးဒဏ်ရာရသူကအများပြားရှိနေတယ်လို့သတင်းတွေထွက်နေကြောင်းလည်းပြောပါတယ်။
We've also received reports of armed groups operating in Indian-administered Kashmir, threatening residents.
India also needed Kashmir data, ma, Pomer CY Lopo Pisi, Chowta Po Pisi, Josa needed data, and we go, Lenagai Puerga, Change Chow needed, so at the day, the Lenagai Puerri, Pure Time, Lotte, Duripo, Jampa Murishi, so at Suswaja, Dorom Yamia, General Yaget, Lu, Jamuna Kashmiaga, Winijo Ha, Tong, Abawi, Yanetchi, and Nangayne, Lumu Taiwan, Kaldan Nigole.ကာဝယ်ပေးဖို့ဆိုပြီးဖမ်းဆီးထားပါတယ
်။အဖမ်းဆီးခံရတဲ့သူတွေကိုနှင်းပန်းနှိပ်စက်တာနဲ့ကောင်းကောင်းမဆက်ဆံမှုဆိုတဲ့ဆွဆွဲချက်တွေလည်းကုလလူခွင့်ရုံကရထားတယ်လို့ဂိုဘယ်ကပြောပါတယ်။အခုလိုနှင်းပန်းနှိပ်စက်မှုတွေကိုနိုင်ငံတကာဥပဒေအရတားမြစ်ထားတာဖြစ်ပြီးအခုရထားတဲ့ဒီဆွဆွဲမှုတွေအတွက်တရားလွတ်လပ်ပြီးတရားမျှတတဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ရမှာဖြစ်ကြောင်းပြောပါတယ်။ဒါအပြင်မြေပြင်တယ်လီဖုန်းလိုင်းဆက်သွယ်မှုအတွက်ကန့်သက်ထားတာတွေကိုဖယ်ရှားပေးခဲ့ပေမဲ့ကက်ရှမီးယားတောင်ကြားဒေသတွင်အင်တာနက်ဆက်သွယ်မှုကိုတော့ပိတ်ပင်ထားဆဲဖြစ်ကြောင်းတွေ့ရတယ်လို့ဂိုဗယ်ကပြောပါတယ်။တစ်ချိန်တည်းမှာပဲသတင်းမီဒီယာထုတ်ပြန်မှုတွေအတွက်ကန့်သက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့သတင်းသမားအများပြားဟာလည်းလွန်ခဲ့တဲ့3လအတွင်းအဖမ်းခံကြရကြောင်းပြောပါတယ်။ကက်ရှမီးယားဒေသခံတွေဟာအစိုးရဖြစ်စေချင်တာတွေကိုပဲလုပ်နေရဆဲဖြစ်ပြီးဂျမူးကက်ရှမီးယားဒေသရဲ့အနာဂတ်နဲ့ပတ်သက်တဲ့အခြေအနေလိုအရေးပါတဲ့နိုင်ငံရေးဆုံးဖြတ်ချက်တွေအတွက်ဆိုဘေးဖယ်ထားတာခံနေရတယ်လို့လည်းကိုဗစ်ကပြောပါတယ်။အခုဒီဒေသတွင်းခေါင်းဆောင်တွေဟာအဖမ်းခံနေရတဲ့အပြင်သူတို့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့နိုင်ငံရေးလုံဆောင်မှုတွေဟာလည်းအထိပါခံနေရတယ်လို့ပြောပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့အခုလိုဒေသပိုင်းခြားလိုက်တာအတွက်ခုခံပြောဆိုခဲ့တာပါ။ဒီဒေသကိုကိုပိုင်အုပ်ချုပ်ခွင့်ပေးထားတာဟာဒေသရဲ့တိုးတက်ဖွံ့ဖြိုးရေးကိုထိခိုက်စေတယ်လို့အကြမ်းဖက်ဝါဒပေါ်ပေါက်လာစေပြီးဒီဒေသခံတချို့ကိုပြန်ဖက်ပါကစ္စတန်ကလက်နက်တပ်ဖွဲ့အသုံးချလာစေတယ်လို့လည်းပြောပါလိမ့်။ပါကစ္စတန်ဟာကက်ရှမီးယားဒေသကခွဲထွက်ရေးအတွက်ပုံကန်းနေတဲ့စစ်သွေးကြွတွေကိုတင်ဒန်းတွေပေးပြီးထောက်ခံပံ့ပိုးနေတယ်လို့အိန္ဒိယကဆွဆွဲနေတာကြားပါပြီ။ဒါပေမဲ့ဒီဆွဆွဲမှုကိုပါကစ္စတန်ကညှင်းဆိုပါလိမ့်။
ဒေါက်တာမျိုးတဲ့ပြောပြပေးခဲ့ကြပါရှင်။အခုဆက်ပြီးတော့လာမယ့်စနေညတိုက်ရိုက်လေလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင
်။ဒေါက်တာရှင်များရှင်။တိုင်းရင်းသားလက်မှတ်ကိုင်အဖွဲ့တွေနဲ့အဖြစ်ခက်ရက်စရေးသဘောတူညီချက် MCA လက်မှတ်ရေးထိုးတာအခုဆိုရင်လင်းလင်းပြေသွားပါပြီ။ဒါနဲ့လည်းလင်းလင်းပြေခံတာကိုတော့လက်မှတ်ထိုးထားတဲ့အဖွဲ့တွေစုံစုံလင်းလင်းမတက်နိုင်ခဲ့တဲ့အထိအခုအစ်တွေလည်းကြုံခဲ့ရပါတယ်။လေနှစ်တာကာလအတွင်း MCA သဘောတူညီချက်ကနေဘာတွေအကျိုးဖြစ်ထွန်းခဲ့ပါလဲ။ဘယ်လိုစိန်ခေါ်မှုတွေကြုံခဲ့ရပါလဲ။ပြည်တွင်းငင်းကြေးအအတွက်မှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်ပါရဲ့လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရစေ
။ VOA တိုက်ရိုက်လေလိုက်အစီအစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာတင်ဆက်ပေးနေပါတယ်။မနေ့ပြန်စနေညတိုင်းလေလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့အတွက်ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင်။ဒေါက်တာရှင်တို့ခုနဆင်နေရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့တောက်ကြနေမနက်ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်190တို့ကနေတို့ချေထုတ်လွှင့်ပေးနေရတယ်။အခုဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာအင်္ဂလိပ်စာသင်ခန်းစာနဲ့အတူကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာကဏ္ဍမှာတော့အောက်တိုဘာ28ရက် NCA လက်နှစ်ပြည့်အခမ်းအနားညဉ့်ညဉ့်ရေးဆွေးနွေးပွဲတွေမှာ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစင်နဲ့အဖွဲ့အခမ်းအနားတက်ရောက်ဖို့အစီအစဉ်တွေဖျက်သိမ်းခဲ့ရတဲ့အပေါ်မှာ
NCA လက်မှတ်ရေးထိုးခြင်းထိမှန်လက်နှစ်ပြည့်အခမ်းအနားအရေးကြီးရဲ့ပြီးတော့လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတွေအားလုံးနဲ့တက်ရောက်ဖို့ကြိုးစားမယ်ဖွဲ့လေးဖြစ်တယ
်ဗိုလ်ချုပ်ကြီးရွှေစင်ကစကားပြန်ကနေတဆင့်ပြောသွားတာပါတိုင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာနားဆင်ရပါမယ်။အခုရင်ဆုံးသောသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါသေးတယ်။နိုင်ငံရေးပြောင်းလဲတွေရရှိဖို့အတွက်လက်နော်နိုင်ငံသားတွေဒီတစ်ကြိမ်တော့ထူးထူးခြားခြားတညီတညွတ်တည်းရပ်တည်နေကြပါတယ်။ဆန္ဒပြသူတွေဟာအကြတိလိုက်စားမှုတွေပြည်နေတဲ့ဩစာတိတ်ကမှကြီးမားတဲ့နိုင်ငံရေးသမားတွေကိုစန့်ကျင်ဆန္ဒပြနေတာဟာအခုဆိုသုံးပတ်ကြာခဲ့ပြီဖြစ်ပါတယ်။ဆန္ဒပြသူတွေဟာဘာသာရေးဂိုင်းကဏ္ဍတွေအပေါ်မှာအခြေခံထားတဲ့နိုင်ငံရေးစနစ်ကြီးတစ်ခုလုံးကိုလုံလုံလည်လည်ပြောင်းလဲပစ်ဖို့တောင်းဆိုနေတာဖြစ်ကြောင်း VOA သတင်းတောက် Dale Gavlet သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြပေးပါရှင်။
လက်ပနိုနိုင်ငံသားတွေအကြားမကြေမနပ်မှုတွေကြီးထွားလာမှာနဲ့နိုင်ငံရေးအုပ်ချုပ်မှုစနစ်ကြီးတစ်ခုလုံးကိုပြောင်းလဲပစ်ဖို့သူတို့တောင်းဆိုလာတဲ့လုပ်မာကိုအချင်းအတော်ကြာကလေးကမျှော်လင့်ပြေးသားပါလို့ဂျော်ဒန်လူမျိုးနိုင်ငံရေးသုံးသပ်သူလာဘီဖ်ကမ်ဟာဝီကပြောပါတယ်။ခရီးယန်တွေ၊ဆွန်နီတွေ၊ရှီယာတွေပြီးတော့ဒရူးစ်ဘာသာဝင်တွေအားလုံးဟာဒီခေတ်မှာဒီစနစ်ကြီးပြောင်းလဲချိန်တန်ပါပြီလို့ပြောလာကြပြီလို့လည်းကမ်ဟာဝီကဆိုပါတယ်။
စတိုက်ဆိုဆိုလိုအဖက်ဘက်ကယူရင်းကြာစင်းလာနေတာတွေကလက်ဘလုံနိုင်ငံသားတွေအကြားဒိုးတွေအားလုံးတလီတဲ့စီးနေတာဆိုတဲ့ခံစားချက်တွေရလာစီပြီးလက်ရှိနိုင်ငံရေးအခြေအနေပေါ်ယုံကြည်ကိုးစားနေလို့မရဘူးဆိုတဲ့အတွေးကိုဖြစ်ပေါ်စေပါတယ်ဒီနိုင်ငံသမားတွေခြားစားနေတယ်သွားသင့်ပြီလို့ယုံကြည်လာကြပါတယ်ချမ်းသာကြွယ်ဝတဲ့တိုင်းပြည်တကယ်ပဲမွေးသွားပါပြီ
မကြေမနက်ဖြစ်စေတဲ့ကိစ္စတွေတဲ့ပဝင်းကျင်ဆိုင်ရာယိုယွင်းပျက်စီးနေတာတွေနိုင်ငံရေးသမားတွေကြာခြားစားမှုတွေမတရားဖြစ်နေတာတွေနောက်ဆုံးမမြတ်တဲ့အခွန်စနစ်တည်တည်ရပြဌာန်းဖို့ကြိုးစားတာတွေလည်းပါဝင်တယ်လို့လာဘီကမ်ဟာဝီကဆိုပါတယ်ပြီးခဲ့တဲ့ပတ်ကတော့ဝန်ကြီးချုပ်စာအီဒ်ဟာရီရီနှုတ်ထွက်သွားခဲ့ပါတယ်ဒါကဆန္ဒပြသူတွေအဓိကတောင်းဆိုနေတဲ့အချက်တစ်ချက်ဖြစ်ပေမဲ့သမရာမစ်ရှယ်အောင်ကတော့သူ့ကိုအိမ်ဆောင်ဝန်ကြီးချုပ်အဖြစ်ဆက်လက်တာဝန်ယူခိုင်းထားပါသေးတယ်လက်ဘနိုနိုင်ငံကဘာသာရေးတွေနဲ့ရောမွေနေတဲ့တိမ်မွေ့တဲ့နိုင်ငံရေးမှာသမရကခရီးယန်ဝန်ကြီးချုပ်ကဆွန်နီမွတ်စလင်ဖြစ်ပြီးလွတ်တော်ဥက္ကဋ္ဌကတော့ရှီယာဖြစ်ပါတယ်။လက်ဘနိုနိုင်ငံသားတွေဟာအစိုးရကိုစန့်ကျင်ရမှာအခုတော့ဘာသာစွဲတွေကိုနောက်မှထားလို့သမရအေဝန်လက်သက်ခံနိုင်မှာမဟုတ်တဲ့နိုင်ငံရေးစနစ်တည်းတည်းကိုတောင်းဆိုပွဲရရှိနေတယ်လို့လည်းသုံးသပ်သူလာဘီကမ်ဟာဝီကယုံကြည်နေပါတယ
်။as a Lebanese system and not a confessional system if one
please Lebanon ကိုပိုင်စနစ်အဖြစ်စနစ်အစ်တစ်ခုကိုတည်ဆောက်ရပါမယ်။ယုံကြည်သက်ဝင်မှုအပေါ်အခြေခံတဲ့စနစ်မျိုးတော့မဟုတ်ရပါဘူး။တကယ်လို့သမရအောင်ကသူထွက်ဖို့အင့်ပြီလို့ယူဆရင်နောက်အစိုးရဖွဲ့ဖို့စစ်တပ်အကြီးအကဲကိုတာဝန်ပေးပြီးတော့သူကိုယ်တိုင်ကတော့သမရအဖြစ်ခိတ္တတာဝန်ဆက်ယူသွားနိုင်ပါလေ။စစ်တပ်ဦးဆောင်တဲ့အစိုးရကဆန္ဒခံယူပွဲအစ်တစ်တစ်ခုဒါမှမဟုတ်ပွဲစည်းပုံအခြေခံဥပဒေတစ်ခုရေးဆွဲဖို့ကြီးကြပ်ရေးတာဝန်ယူနိုင်ပါလိမ့်မယ်။သမရအောင်ကိုနှုတ်ထွက်ခိုင်းမယ်ဆိုရင်တခြားရွေးချယ်စရာနည်းလမ်းမရှိလို့ဒီအတိုင်းပဲဖြစ်လာလိမ့်မယ်လို့ထင်ပါတယ်
။လေလာသုံးသပ်သူတွေကလက်ဘနိုနိုင်ငံဟာစီးပွားရေးနဲ့ဗန္ဒာရေးအကြက်တဲတဲမကြခင်ဆက်ရောက်တော့မယ်လို့ယူဆနေကြပါတယ်။လက်ဘနိုရဲ့စီးပွားရေးပြတ်တာနဲ့တပြိုင်နက်လက်ဘနိုသုံးပေါင်ငွေကြေးလဲတန်ဖိုးကြမှာဖြစ်လို့အဲ့ဒီလိုသာဖြစ်လာမယ်ဆိုရင်တော့အခုမကျေနပ်တာတွေတဲ့ပိုပြင်းထန်တဲ့လူတို့ရဲ့အမျက်ဒေါသကိုသာရင်ဆိုင်ရမှာဖြစ်တယ်လို့လည်းပြောပါရယ်။မြေထဲပင်လယ်ကမ်းခြေကနိုင်ငံငယ်လေးတစ်ခုဖြစ်တဲ့လက်ဘနိုနိုင်ငံဟာတိုင်းပြည် GDP ရဲ့150ရာခိုင်နှုန်းနဲ့ညီမျှတဲ့နိုင်ငံရခြားကျွေးပြီး American Dollar 86 Billion တည်ရှိနေကြောင်းပါခင်ဗျာ။
မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုံမြင့်တန်ကြားလိုက်မှကြည့်ရှုနိုင်ပါ යි နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါတနင်္လာနေ့မှာဘုဒ္ဓတာပညာပေးနဲ့ရတာဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ၅နာရီပြောတောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖြောပြေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ်VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ VOA မြန်မာပိုင်းရဲ့တောက်ကြမနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ဒေါ်လလတန်းအစီအစဉ်တင်ဆက်ထားတဲ့ EDM 3အင်္ဂလိပ်စာသင်ခန်းစာပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြအောင်ပါရှင်။
ဒီနေ့နဲ့တွေ့တင်ပြပေးမယ့် item အသုံးကတော့
red letter day
ဖြစ်ပါလေစာလုံးပေါင်းက red red ကအနီရောင် letter letter ကစာဒါမှမဟုတ်စလုံး day day ကနေ့ဒါမှမဟုတ်ရက်ဆိုတော့စကိုက်ခွင်းရဲ့ဓာတ်ရိုက်အသေးပေကတော့စာလုံးအနီရောင်နေ့ပေါ့တော်ရရှိများ calendar ပြည့်ကြရင်ကိုကြည့်မယ်ဆိုရင်တနည်းမှာလာပေါင်း7လရှိတဲ့ရက်တွေဟာတာမန်ရက်တွေဖြစ်ရင်ကနန်းတွေကိုအမဲရောင်နဲ့ပုံနှိပ်ထားတာတွေ့ရပြီးနေဒုနေ့ရက်တွေမှာတော့ကနန်းတွေကိုအနီရောင်နဲ့ပုံနှိပ်ထားတာကိုသိထားကြမိမှာပါကျမတို့မြန်မာပြည်ကလေးမှဆိုဘာသာရေးအခကြီးရဲ့ကြီးတွေလို့တကြံလို့နှစ်တခုချင်းလို့မြန်မာလွတ်လပ်ရေးနေ့လို့တနိုင်ငံလုံးအစ်စ်နဲ့ရုံးပိတ်ပေးရတဲ့နေဒုနေ့မျိုးတွေအတွက်ပြည်ကလေးမှနေ့ကိုရည်ညွှန်းတဲ့ကနန်းတွေကိုအနီရောင်နဲ့ပုံနှိပ်ထားတာတွေ့ရပါလိမ့်မယ်။ဒါကြောင့်မလို့ red letter day ရဲ့ idiom အသေးပဲကတော့ကို့ဘဝမှာအရေးကြီးတဲ့နေ့ပဲဖြစ်ပါလေ။ဥပမာကိုလက်ထပ်တဲ့နေ့လို့ကိုသားလေးသမီးလေးမွေးတဲ့နေ့လို့ဘဝမှာထူးခြားတဲ့နေ့မင်းမရနိုင်တဲ့နေ့တွေလို့ပေါ့။ဒီသုံးနဲ့ပတ်သက်လို့ George Bush ပြတဲ့ဥပမာကိုနားဆင်ကြကြရအောင
်။ The day my son was born was a red letter day for me. He is also the first grandchild for my parents.
ကျွန်တော်သားလေးမွေးတဲ့နေ့ကတော့ကျွန်တော်အတွက်မိမရတဲ့နေ့တူပါပဲ။သူကကျွန်တော်မိဘတွေအတွက်လည်းမြေးဦးလေးဖြစ်တာကိုဗျာလို့ထည့်ပေးရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ The day my son was born was a red letter day for me.He is also the first grandchild for my parents.
ကိုဘွားမှာခုကြတဲ့နေ့မင်းမရနိုင်တဲ့နေ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Red letter day.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။မနေ့ခင်းတိုင်းနားဆင်နေကြဒေါ်လလတန်းရဲ့အင်္ဂလိပ်စာသင်ခန်းစာပြန်လည်ထုတ်လင်းချက်ကိုနားဆင်ပြီးမှာတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာဗီတာမင် D ချို့တဲ့လာတာများရတာတဲ့အကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာဗီတာမင် D ဓာတ်ချို့တဲ့တာဟာအတော်အဖြစ်များနေတာကိုမကြာခင်ကပဲအထောက်အထားတွေတွေ့ခဲ့ရတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။နေအောင်ကြီးကနေအလွယ်တကူရနိုင်တဲ့ဒီဗီတာမင် D ဓာတ်နေအောင်ကြီးကောင်းကောင်းရတဲ့မြန်မာနိုင်ငံမှာဘာကြောင့်ထူးထူးခြားခြားချို့တဲ့လာရတာပါလဲ။ဒီအကြောင်းကိုအယူအကျော်အစ်စ်အထူးကူနဲ့ဆေးတက်ကသူတစ်အယူအကျော်အစ်စ်ဆေးပညာဌာနပါမောက္ခဌာနမှဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရဲ့ရှင
်။ Okay, အယူအကျော်အစ်စ်အထူးကူဆရာဝန်ကြီးပါမောက္ခဒေါက်တာချစ်စိုးခင်ဗျာ။ကျွန်တော်တို့ဒီဗီတာမင် D อาหารแท้ชุเตดาก็မြန်မာနိုင်ငံမှာဖြစ်တဲ့အနေဒါဘလောက်များလဲဆရာ
။ဗီတာမင် D ဆိုတာကတနည်းအားဖြင့်တော့ညပူဓာတ်လို့လည်းခေါ်တာပေါ့နော်။ညောင်ရရတဲ့အဲဆိုင်းရင်ကအရင်ကနေကြည့်ပြီးတော့ဗီတာမင်ဒီနဲ့ပြောင်းသွားတဲ့တာဆိုတော့ဥမာအားဖြင့်တော့ဗမာပြည်မှာတိတ်မရှိဘူးလို့ထင်ခဲ့ကြတာပေါ့နော်။ဒါပေမဲ့ကြီးခဲ့တဲ့ဇလနှစ်လကပဲ NGO တစ်ခုပေါ့။သူကနေပြီးတော့မှနာဂပြည်နယ်မှာသွားပြီးလေ့လာကြတဲ့အခါမှာဗီတာမင် D ရှုတဲ့မှာတော့များတယ်ဆိုတာကိုတွေ့ပြီးတော့မှသူစာရင်းလေးတစ်ခုထုတ်လိုက်တယ်။အဲဒါကြောင့်များတယ်ဆိုတော့လူပြာစမ်းလို့ရှိရင်လူ80လောက်ကဗီတာမင် D ကရှုတဲ့နေရာတွေ့တယ်လို့ဆိုပါတယ်။အဲဒါပြင်ကိုကျွန်တော်တို့ ကျောင်းဝင်တိုင်းဝိုင်းကလည်းအခုကျွန်တော်ဆိုရင်တော့ရိုးကြောစစ်ဌာနမှာပေါ့နော်ဒီမှာလူနာမှာလာတဲ့လူတွေအကုန်လုံးဒီရတော့ကိုဖောက်ကြည့်တဲ့ခါမှာလည်းအဲ့လိုပဲဆရာမှာခုနှစ်ဆယ်လောက်ကပရမန်တီချိုးတဲ့နေရာကိုတွေ့ရတာပေါ့နော်ဟိုဘက်ကဆိုလို့ရှိရင်တော့အထွေထွေတခုကျောင်းဝင်မကြီးတော်ချူမှာနိုင်တယ်လူပဲသူရှိမှလည်းလူနာတွေဘူးလာလာကတော့ပရမန်တီနဲ့လူတွေကမဟုတ်ဘူးပေါ့နော်သူကသူခ တယ်မူက60တန်းလုံးတော့တွေ့တယ်လို့လည်းပြရတာပေါ့နော်ဒါဆိုကဗမာပြည်မှာဗီတာမင်ဒီ60တန်းမူကတော်တော်လေးကိုများနေတယ်လို့ဆိုနိုင်ပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဆရာကလည်းဘယ်လိုဒီနေအောင်ကြီးကရတာဖြစ်တဲ့တည်းဗမာပြည်မှာလည်းနေအောင်ကြီးကဟိုတော်တော်လေးရတာပေါ့ဆရာနော်ဘာကြောင့်မလို့အခုလိုမျိုးဖြစ်လာရလဲဆရာကြီးအရင်ရောဖြစ်ခဲ့တာလည်းရှိလား
ဒီရင်တုန်းကတော့ဒီဗီတာမင်ဒီကိုတိုင်းကြရလဲဖြစ်ခဲ့တော့သူချင်းတော့ဒီပုံမှန်အားဖြင့်တကွက်ကနေမှတိုင်းပြေးလို့မရှိဘူးပေါ့နော်အခုဒီနေ့ကစပြီးတော့မှကျွန်တော်ကလည်းသိမှတော့ဗီတာမင်ဒီကိုတိုင်းလို့ရအောင်တကွက်ကနေကိုတိုင်းတုံးပြီးတော့ဗီတာမင်ဒီကိုတိုင်းကိုစားလုပ်တယ်အဲ့တော့အရင်တုန်းကတော့ဘလောက်နေသလဲဆိုတဲ့မှတ်တမ်းတွေတော့မရှိဘူးပေါ့နော်ဒါပေမဲ့မနေဘူးလို့တော့ထင်နေကြတာပေါ့လေ။ဘာလို့ထင်လဲဆိုတော့နေအောင်ကြီးကလည်းခုနကပြောလို့မှပြရအပူပိုင်းဒေသလည်းဖြစ်တယ်။နေအောင်ကြီးရတဲ့ချိန်ကလည်းများတယ်ပေါ့။ညာပြင်းတော့ဒီဥရောပလိုမျိုးဆောင်းရင်းရှိတဲ့ဒေသတွေမှာဗီတာမင်ကြီးနေတယ်လို့ပဲအကျဉ်းချုပ်သိတာလည်းပေါ့။ဒါပေမဲ့အခုပြန်ကြည့်တော့ခုနကကြည့်တဲ့အခါကျတော့ဗီတာမင်ကြီးကနေအောင်ကြီးကိမှရတယ်ဆိုတော့နေအောင်ကြီးကရှိနေပေမဲ့လူတွေနဲ့နေအောင်ကြီးနဲ့တွေ့မှလည်းဗီတာမင်ကြီးကလူတွေမှဖြစ်လာမှာဆိုတော့အခုလူတွေရဲ့နေတိုင်းမှုပုံစံပြောင်းလာလို့ဆိုစားပါတယ်။လူတွေနေတိုင်းမှုပုံစံပြောင်းလာတဲ့အခါကျတော့သူကမနေ့စိုးစိုးနေအောင်ကြီးရပြီးတော့ဗီတာမင်ကြီးကိုဖြစ်စေတာ။လူတွေကစိုးစိုးထားတဲ့ခြင်းကလည်းသိမရှိတော့ဘူး။အဲဒီဦးတဲ့မှာထားပြီးတော့ဆုံလောင်းနေလို့အောင်တက်ထလမ်းလျှောက်တယ်လို့ဆိုတာသိနေသွားပြီးတော့ညနေစကောင်ကိုရီးယားကကြည့်တိုင်းနဲ့ Facebook ပို့တာနဲ့နေပြီးတော့မှမနေ့ကတော့အခုကလေးတွေဆိုလည်းအကြောင်းမသွားရင်တော့မှ9နိုင်လောက်မှ10နိုင်လောက်မှထားတဲ့လူတွေလည်းရှိကြတယ်။အဲ့ဒီလိုမျိုးမြောင်ကြီးနဲ့နေပါလေရှိတာ။နောက်တစ်ခုကတော့ဒီအေးရကနေပြီးတော့ဒီလုံးကလည်းမြောင်ကြီးကအပြင်မှာဖြစ်နေတယ်လူကြီးကမြောင်ကြီးနဲ့ဖြစ်နေမှာတူရှိတာ။ဒါနဲ့မိုးလင်းကျရင်ကြောင်းသွားဥရှင်သွားပြန်လာလို့ရှိရင်လည်းကစားရမျိုးရှိတော့ပဲနဲ့စကားရတာကျူရှင်ပြန်သွားပြန်အောင်ဒီနေ့နေတက်ပြန်အောင်လို့ဆိုတော့ဒီပြင်ပမြောင်ကြီးနဲ့လူတွေတဲ့အခွင့်အရေးကတော့လေးရှားသွားတယ်။ပြင်းသွားရင်လည်းအင်းလိုလမ်းကြောက်သွားတာမျိုးရှိလို့ကန်တက်မဲ့တက်မဲ့လောက်တော့မှတစ်ခါကြက်စီးသွားတာနဲ့ကြက်စီးနာစုသွားတာနဲ့ဆိုတော့လူသားနဲ့နေအောင်ကြီးဖြစ်တာအိမ်ရှိတော့ဖြစ်သွားတယ်အဲဒါကြောင့်မဲ့ဗီတာမင်ဒီကကျူးတက်သွားတယ်လို့ယူဆပါတယ်
ဟုတ်ကဲ့ဆရာကြီးဒီဗီတာမင်ဒီရနိုင်တဲ့ဟိုဓာတ်တွေစားတာနဲတာရော
ဟုတ်ပါလေဗီတာမင်ဒီကသူကဒီမင်းအဟာရတွေနဲ့မလူတာကသူကအစီမပြဝင်တဲ့ဓာတ်ပေါ့နော်အဲ့ပုံမှန်အပြင်တော့အားရတဲ့ပြည်တော်ဆိုရင်တော့ဟင်းသီးရွက်ဒီနေရာစားတိုင်းတာပေါ့လေ။ဒါပေမဲ့ဗီတာမင်ဒီရကျတော့ဒီဟင်းသီးရွက်ဒီမှာလည်းတိတ်မပါဘူး။သူကအစီဘယ်မှမနေတာဆိုတဲ့အတိုင်းတော့ဒလိဆန်ကြီးရဲ့အသေးလိုနှလုံးလိုလူမျိုးတွေမှာနေတာပေါ့လေ။ငါးကြီးအုပ်လိုလူမျိုးမှာနေတယ်။သူဝန်းတို့မှာတော့ပါတာပေါ့။ဒါပေမဲ့ဗမာပြည်ရဲ့စားသောက်မှုစနစ်ကလည်းလူတောက်တာကလည်းလိုလီရှားတယ်။နေနေရမှာတော့တမိကိုလို့တကွဲတောက်တယ်ဆိုရင်ဗီတာမင်ဒီကလိုအပ်လောက်၄၀လောက်လို့ပြောဆိုရင်ဝင်သွားရမှာ။မာမီမာကလို့တမိတကွဲတောက်တဲ့လူအရင်းလိုက်တောက်ပြီးတော့နည်းနည်းစိတ်ဝင်စားလို့နိုင်မေးကြည့်တော့လူရီယာမှာတယောက်နှစ်ယောက်ကမရှိရှင်ဘူး။လို့ပြည်တိုင်းတောက်တယ်လို့ဆိုရင်နော်။အဲဒါကကဝေဖေးတွေမှာကျိုးလို့လူလေးတကွဲလောက်မှတောက်တယ်။တစ်လမှာတစ်ခါနှစ်ခါတောက်ပဲရှိတာများ။အဲကြောင့်လူတောက်ပြည့်ခြင်းမရှိတော့ဗီတာမင်ဒီကလည်းအစားတော့ကလည်းမဝင်ယောင်ကြီးရလည်းမရလက်နဲ့ပဲချူတဲ့ကုန်
။ဟုတ်ကဲ့ဆရာကြီးဒီဖြစ်နိုင်စေတဲ့တခြားအချက်လက်တွေရောရှိသေးလားဆရာ။နောက်ဖြစ်ဖို့အန္တရာယ်များတဲ့လူမျိုးပေါ့နော်ရှိသေးလားဆရာကြီ
း။ဖြစ်ဖို့အန္တရာယ်များတဲ့လူဆိုတာကတော့ဒီစားတော့မှလည်းခုနကဆုံလျောင်မစားနိုင်တဲ့အဆူကြီးရှိတာပေါ့နော်။ဒါဆိုတော့ဒါမှဟင်းကြီးကတော့ဝယ်လာမလို့သိသိမရှိဘူးပေါ့နော်။ခုနကလူလုံးနဲ့လူတွေပစ္စည်းကြီးကြတော့တောင်းတန်းကဒီကြီးနေမှာတော့ဘတ်တို့ဒီနေလို့နော်အနိုးလို့အဲ့ဒါညာနေကြ။အဲ့ဒီတော့သူကြီးလေးလေးပဲစားနေမှာကစဘိုင်းဝါယုံဝင်စားတဲ့အခါမှာဒီမှာပြောင်းဝင်တဲ့ဗီတာမင်ကြီးတော့ဝင်သွားပြီပဲ။အစီမှာပြောင်းဝင်တဲ့ဗီတာမင်ကတော့နေနေတာပေါ့နည်း။အဲ့နောက်တစ်ခုကတော့တိတ်နေတဲ့လူတွေနဲ့တိတ်ကြီးတဲ့လူတွေ။သူတွေကအပြင်ထွက်လို့လူများနေပြီးတော့ဟာဖက်ဖက်ချင်း ဒါဒီနေ့ချိန်နောက် Facebook ပို့နေတဲ့ချိန်ဒါနဲ့ပဲပြီးသွားတဲ့အခါမှာနေအောင်ကြီးနဲ့မဖြစ်သွားဖြစ်တာလုံးလုံးတဲ့လူတွေကတော့မသွားမဖြစ်ပြင်ထွက်ရတာတော့ရှိတယ်သမီးတို့ဒီနေ့မှသူရနာကဒီလေသမားတွေပေါ့နော်သူမြေကြီးလိုက်လို့ရင်လေထဲတော့သွားတာပဲသူတို့ဒီမှာလည်းဗီတာမင်ဒီချိုးတဲ့နေရာလည်းတွေ့ရတယ်ဒါလည်းထူးခြားမှုတစ်ခုပေါ့လေသူကအရင်ဆုံးလေသမားတွေလိုကျိုးပြောင်နေလေထဲမဖြစ်တော့ဘယ်နဲ့လေထဲစင်းနေဆိုရင်ဘယ်လိုရှိရတာကဒီဘီဆောင်လက်ရှိနေတော့ခေါ်လာရင်ပေါ့တက်မအောင်ပြီးတော့ဟုတ်ထုံးနေပါနဲ့သွားတဲ့လေသမားတွေလည်းပြောင်းသွားတယ်ပါလေသမားတွေမှာလည်းသိကြည့်တဲ့အခါမှာဗီတာမင်ဒီချိုးတဲ့နေရာတွေ့ရတယ်ထူးခြားပြီးတော့မှဗီတာမင်ဒီချိုးတဲ့လူရဲ့လို့ဒါမှမဟုတ်မတွေ့ရဘူးလူရန်သားမောင်းလို့မအောင်ပဲဗီတာမင်ဒီချိုးတဲ့နေရာကိုတွေ့ရတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမရေးစီစဉ်ဖြစ်ပါတယ်အခုတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်
စင်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့ဝင်90ကျော်ကိုရခိုင်လက်နက်ကိုင်အေအေကဖမ်းဆီးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးရွှေနတီအမြင်ရင်ပိုင်ရှင်တဲ့ဝန်ထမ်းတွေကိုအာဏာပိုင်တွေကထိမ့်သိမ်းထားပါတယ်။မကြသေးခင်ကပဋိပက္ခတွေဖြစ်ပွားခဲ့ကြတဲ့မွန်ပြည်သက်ပါတီ NMSP နဲ့ကရင်အမျိုးသားအစည်းအရုံး KNU နှစ်ဖက်တက်မှုတွေဖျားသုံးစုဒေသမှာရှိတဲ့လူထုတွေထံကိုအသိပေးရှင်းလင်းပွဲတွေကျင်းပခဲ့တယ်ဆိုတာနဲ့နေပြည်တော်မှာကျင်းပတဲ့ NGA လေးနှစ်ပြည့်အခမ်းအနားတက်ရောက်ဖို့ RCSS အဖွဲ့ခေါင်းဆောင်ခီးစစ်ကိုတားမြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးရှေ့ဆက်နိုင်ငံရေးဆွေးနွေးဖို့ခက်ခဲတဲ့အခြေအနေဖြစ်နေတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ရတိတောင်မြို့နယ်မှာစစ်တပ်ရဲတပ်ဖွဲ့နဲ့နေချားဆောင်တပ်ဖွဲ့ဝင်90ကျော်ကိုရခိုင်တပ်မတော်အေအေကရပ်တန့်ပြီးဖမ်းဆီးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးရွှေနတီအမြင်ရင်ပိုင်ရှင်နဲ့ဝန်ထမ်း9ဦးကိုအာဏာပိုင်တွေကထိမ့်သိမ်းထားတယ်လို့မိသားစုဝင်တွေကပြောပါတယ်သူတို့ကိုအော်တိုဘာလ29ရက်နေ့ကဘူးကြီးတောင်မြို့နယ်တရားရုံးမှာရုံးထုတ်ရမန်ယူထားပြီးဘယ်အမှုနဲ့တရားစွဲဆိုမှာကိုတော့မတိရသေးပေမဲ့လာမယ့်ဝင်ဘာလ12ရက်နေ့မှာဆက်လက်ရုံးချိန်ထားတယ်လို့မိသားစုဝင်တွေကပြောပါတယ်။အော်တိုဘာလ26ရက်နေ့ကစစ်တွေကနေဘူးကြီးတောင်ကိုသွားတဲ့ရွှေနတီအမြန်ရင်ကိုရတိတောင်မြို့နယ်အတွင်းမှာအေအေတက်မတော်ကရက်တံပြီးအစိုးရစစ်တပ်အဖွဲ့ဝင်29ဦးအပါအဝင်စုစုပေါင်း58ဦးကိုဖမ်းဆီးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးအခုလိုစစ်ဆေးမှုခံနေရတာလည်းဖြစ်ပါတယ်။
မုံနဲ့ကရင်ဒေသခံတွေငြင်းချမ်းစွာသူရှင်သွင်းနေထိုင်ရေးသဘောတူညီချက်တွေကိုမွန်ပြည်ပါတီ NSP နဲ့ကရင်မျိုးရာစီယုံ KNU နှစ်ဖက်တမှုတွေပူးပေါင်းပြီးပြည်ကမှုတွေဖြစ်ပေါ်ခဲ့တဲ့ဖျားသုံးစုဒေသလူထုထံမှာအသိပေးရှင်းလင်းပွဲတွေကိုနေရာတစ်ခုမှာကျင်းပခဲ့ပါတယ်။နှစ်ဖက်ခေါင်းဆောင်တွေသဘောတူညီချက်ရအောက်တိုဘာလ26ရက်နေ့ကဖျားသုံးစုမြို့နယ်ဘလိုက်တွန်ဖိုက်မွန်ရွာနဲ့29ရက်နေ့ကတီဝါတို့ကရင်ရွာကိုနှစ်ဖက်တကတပ်မှုတွေသွားရောက်ပြီးတော့ရွာသားတွေကိုရှင်းလင်းတင်ပြခဲ့တယ်လို့မွန်ပြည်ထက်ပါတီနဲ့ KNU တာဝန်ရှိသူတွေကပြောပါတယ်။မွန်ပြည်ထက်ပါတီဖျားသုံးစုမြို့နယ်ဥက္ကဋ္ဌနာအာဂါကအခြေအနေတည်ငြိမ်သွားပြီဖြစ်လို့တီဝါတို့ရွာကဘလိုက်တွန်ဖိုက်ရွာပါတိုက်ပွဲကြောင့်နေအိမ်ဆွတ်ထွက်ပြေးသွားတဲ့ရွာသားတွေပြန်လာကြဖို့နှစ်ဖက်တာဝန်ရှိသူတွေကလည်းဒေသခံပြည်သူလူထုကိုသွားရောက်ရှင်းပြခဲ့တယ်လို့ဆိုပါတယ်။
ရှမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်တီချစ်မြို့မှာရှိတဲ့ကြောင်မီရီမိုင်းတွင်းနဲ့ကြောင်မီရီသုံးလက်စစ်တပ်အထောက်လုပ်တဲ့စက်ရုံကိုအလိုမရှိကြောင်းဒေသခံပြည်သူလူထု1500ကျော်ကစက်ကျင်ကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။အော်တိုဘားလ30ရက်နေ့မနေ့ပိုင်းကအောင်ပန်းပင်လောင်းလမ်းမရှိစိုက်ပျော်ရေးရုံးကနေကြောင်မီရီပြားထားရှိတဲ့ကိုတောင်အထိလမ်းလျှောက်ဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်။အခုလိုလူထုတရားလုံးကစက်ကျင်ကန့်ကွက်တာဟာတတိယအကြိမ်ရှိပြီဖြစ်ပေမဲ့အစိုးရနဲ့ကုမ္ပဏီကလူထုဆန္ဒသဘောထားကိုအလေးမထားဘဲစက်ရုံစမ်းတက်လေပတ်ဖို့၃လထပ်မံတိုးမြင့်ခဲ့ကြတာကြောင့်လူထုကအလိုမရှိဘဲဆန္ဒထုတ်ဖော်ရတာဖြစ်ကြောင်းဆန္ဒပြလူထုကပြောပါတယ်
။ချင်းပြည်နယ်ပလတ်ဝါမြို့နယ်နဲ့ရခိုင်ပြည်နယ်နယ်စပ်အောက်တဲမဝကြီးရွာအုပ်စုပွေဝုံးကြီးရွာသမင်းဆိုင်ရောင်းတဲ့ဆိုင်ရှင်ပညာရေးသူတွေဝန်ထမ်းဦးတောင်ပန်းကိုအော်တိုဘာလ29ရက်နေ့ည9:00လောက်မှာအေအေတပ်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်
အေးဖွဲ့ကလည်းဥတောင်ပန်းကိုဘာကြောင့်ဖမ်းလာရဲဆိုတာမသိရသေးပါဘူး။အေးဖက်ကတော့သူတို့ဘွဲ့ဖမ်းစည်းတာမဟုတ်ဘူးလို့ညင်းဆိုခဲ့ပါတယ်။ကရင်ပြည်နယ်ခရင်ယူထိန်ချုပ်နယ်မြေဖပုံခရိုင်လူသောမြို့နယ်ထဲမှာတမရော်ကလမ်းဖောက်မဲ့အစီအစဉ်နဲ့တပ်စခန်းလာရောက်အခြေချနေထိုင်တာကိုကန့်ကွက်တဲ့အနေနဲ့အဲ့ဒီမှာရှိတဲ့ဒေသခံကရင်တိုင်းသားတွေကအခုလနဲ့25ရက်နေ့မှာကန့်ကွက်
ဖြစ်တဲ့ဖြစ်ပြီးတော့ဒီနေ့ဒီအချိန်ကနေလမ်းဆက်ဖောက်မဲ့အစီအစဉ်မလုပ်ဖို့အခုလိုကန့်ကွက်ဆန္ဒပြတာဖြစ်တယ်လို့လေမူပလော့ဂျီယာအုပ်စုမူစောဒါဘီကပြောပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နေပြည်တော်မှာကျင်းပတဲ့ NCA လေးနှစ်ပြည့်အခမ်းအနားတက်ရောက်ဖို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS အဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစင်းနဲ့အဖွဲ့သွားမဲ့ခီးစဉ်ကိုမြန်မာအာဏာပိုင်တွေကနေတားမြစ်ခဲ့တဲ့အပေါ်ရှေးဆက်နိုင်ငံရေးဆွေးနွေးဖို့ခက်ခဲတဲ့အခြေအနေတွေဖြစ်လာနေတယ်လို့တိုင်းသာလက်နက်ကန်အဖွဲ့
Kujin, Lene P. Nipale Kanago, Shanti Piane, Turangi Kansi, RCSS Apoet, Tayang and Jimishia Boma, Lonzo, Semagan Piavanito, KM Yoda Sion, KNU Okta, Wojoji, Sohutu Sepoga, Kanama Kuru Piavare.
Kanaro, NCSMI, Chukajati, Tainta Lele, Apoesi Napa, Solo Mele, Tayoshati, Hu, Yolin, Taja Rone, Shanti Piane to go in, Kosi.
อาสิเสียเพื่อมาเตยเอาหลานนั้นเจมิชีดีอโปโลซามาวันนี้เสร็จมาก่อนพี่ยามาอัลโดบาลาเนสเซชิเยนิมาจิมบาร์เรนีบีโรเอ็นซีเอเลนิพิคานาเตยเอาโคโกอาสิเอสเอสโอกตาโบโจจิยูเซเนเอเพื่อตัวเมคฮิเซโกเชเลวันดันสิทานาเจลยาลาคามาคุยเมบิวเตตเวอคานาเตยเอาเมซิเซงูเชตเตยินายาเรเปียนสเลจิมบาร์เมคานาเรกุเลอาสิเอสเอสกุสเลรีเตยเอามาฮอบูโล
ท่านยามาเนี่ยจะต้องยามาจิมบาร์เรย์ตรีสันเชนิบุยมาโบโจจิยูเซก้าสกบยังนั่นนี่จะเสียคู่รูปยาวาเร่เอ็นซีเลมาจิทูจินที่มาเลนุกีอาคันนาฮาเรย์ยิ่งที่เอ่ยที่เราเลมาจิทูฮาเรย์เอ็กเวสิเดอาลุงเมเตียอุปยามเอ็กเวเลพิเตอคู่ดิลุงเมโอเกสันุกิตวาเรนยามาเชื่อใจกันนั่นเองสุนิบุอาปุ่มวิทยาลุงเมลุกันุนยาเชื่อใจกันตบปุ่มคู่ปาร์
จ้าพี่จุดนี้นั้นท่าจะเรศโซย่าฮัลโหลตั้มรับบ่าวเนี่ยโซย่าให้ตั้งกองสามจีเกอร์เนี่ยพี่อยากกองสามเนี่ยบ่าวเนี่ยแต่ยังไม่เอ็นซีเอกองเทพพอมุสัยยังยินดีสิเวจีเอ็นซีเอ็มกูเลยจีบมาในเรื่องมันฮักกูรู้ดีอะไรเนี่ยอาการน้ำมะไม่กวนเจ้าจ้าเพื่อเลยตั้มรับบ่าวเย่กูจีเจ้ากูจะมุจีเมียงหันจ้ารออาซีเอสเอสเอฟเอรีอาการน้ำไม่ได้ยาวด่าตัวเจ้าเพื่อเลยคุณรู้สบายเลย
ตามมือเปล่าดีไม่ได้นั่งเรียนเพื่อนอะไรแต่ก็ไม่ได้เจ้าเนี่ยแต่ก็ไม่ได้เชื่อใจเจ้ามาดีสิแค่เรื่องเสียเรื่องไม่ถูกจริงเรียนให้พี่กันนะกูนั่งงานเราตั้มเราอุ้ยมีเนี่ยทุเรียตั้มเราด้วยนั่งงานเราตั้มเงินพ่อคุณต้องอังสารสุจีป่าวเองอสุยาให้จังกังสังเลยรถเราจีเกอร์ด้วยตั้มเราก้าวไปยืดอุ้ยจีเจ้าปุ๊บจะมุจีมีอังไห้เนี่ยเสพตาวงสีดูด้วยแต่ยังเพื่อใจดี อภิญญาตายนานและการกู้เพื่อการก่อสร้างเนี่ยเพื่อเว้นสุดสุดว่าชาวยาอุกาแต่ยาวเข้าไปเลยใช่สบายเอ็นซีเอฮารู้ทุกอันนี้เสบกิ้งเกียร์กันเลยลูกบ้ามาจูงยามยาบุลูอาซีเอสเอสเอสเอกังซังปุ๊บจะจีเอสิกับยองสูไลไปเลยอาซีเอสเอสยองตระหนักเชิญเวลูยามาปุ๊บจะจีเอสิกูน้ำหอมกันในตีดามีเนียงเกียร์มาฉันบาดานเนี่ยคุลูสับเยาว์ไป
เขาดีกว่าเนี่ยเขาบอกไม่ตรงนั้นดังอะไรดิ่งดังก็ปั่นแต่เกิดเราจีโน่ตีหัวเมืองต่างจีนแล้วตัวเมื่อสุริยจังแต่สัญญากูจุดนี้จังจ้าทับิดาคุโรลากันตาไลเตตัวแต่ช่วงจีนยังไรนี่เนี่ยจีโน่กูเอ็นซีเอลินิปีอาคานามาเจสิโรดาจังแต่มินเดตเตลูไลดาลูจีโน่มีเนี่ยจีเอ็นซีเอ็มซีเวกูเลยมาพิเศษเช่นเดียวกันงั้นเอาช่วงเย็นนี้กูดูมาเปลี่ยนชิโนบอ
แต่ปกติอสุยามีนาโกโอเมตุชินาโบอสุยานิ่งเฉยลงนินาโกดูปกติอับชัดเด่นชินาลีสรอนิ่งเฉยลงงานเสียงอปอโกเบลูมีมาตาเลชัน
เมื่อไหร่เนี่ยเพื่อเอ็นซีเอเนี่ยทำชิปตัวร้านงั้น
เอ็นซีเอเลยนิ่งเฉยลงงานเสียงด้วยเสียงเสนอดูโลกเลยจ้าไปเลยเอ็นซีเอเลยจีเปลี่ยนนิ่มยอดตัวเมย์นิ่งเฉยเปลี่ยนปีทางสุเลเปียตัวเมย์สิตากับเอลโลกตัวเมย์สุยินปีดูรูทุกแค่แค่เนี่ยยินสัญญาโรเมย์
Bello soye, a peya lenita kalama as the SS Pekka Bello, a chumia yashi keba the
legend.
How could two men be? How my head yashi? General, a peya Aku and see Leni Pibi Suro, Susu Bankun and Nishibi. Yenchen is his phone in Nidada, and now will be on so need to look on Zayare. Dime Lutuga Nipon Chose couldn't say, Sitan Kayabi Suro, Lutu, Echansa Nita Yalu, Nya, General, Apia Lema Yetu like Dave Pite, Dime Mulin de Luma Pibu, Bama Mia, Lutu Sipi, Ninga, Luya Galuelo, Jana Bama Mia Kebu.
Okay, Tishimbo Nilango.
Like Mila Langukan.
Senebu Vestidale, Sino Yle and see a Pimba, a chair led to Lama Bione. NCA take up a chair led to a pinion, Saint Pitan Sue, a saint, a beard water, such a take a chair led to a neve, Sunweva. General the board to do such a tail on Lemma Yi to have you be there. Ed Hega, Diamond Chin don't lie in Pitana Pisia, John Womshibu.
As the SS Aha, who thinks they so ya ninja in La Galana, Ned, but Tomaso, a pair Lemma to carry a poet to be a soya net to ninja in Luan Sema, a Saint Bowing carry, San Mudalena can start to cook Pipare, ninja in Lemma Yi to Jin Lini Pi. Kanama, ACSSSE, Tayan Nanjin Machida Jow, Nasatwe Jimba Maji, ICM, a Seaway, PPST, a Seaway Relay, Tapping Laya Jow, Tia Valation.
Akusa Bidrinjin Toguna Sintaya Mavashu.
Setta Yeda Poe Wingas a Jogo, Rokailanaka Ega, Pansi Keratis and Nepatabi, Trinity Emian Pan Shine, Wontanigo, Anavariga Tain Tain Tavare, Majadi Kinga, Badivaka Tipwa Kere, Mumpi Tipati, NMSP, Ne, Kayamuda Sionke and you, Napeta Mure, Bubambi, Picamu, Pipo, Kerepo, Payaton Sudi, Dashi, Lututa, Atipe, Shinipore, Jimpa Kebare.
ตอนนี้เนี่ยคุณน้าสิงเกจาล่ะก็เปลี่ยนไหนไว้เนาะตาริกันเนี่ยประชินเต็นเสร็จตัวเมตายินตะเทนลาไปဖြစ်ပါတယ်နောက်ตะเทนပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမိသာ အခုတော့ဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
ဒေါ်နယ်ထရမ့်ပေါ်မှာတရားစွဲဆိုနိုင်ရင်စုံစမ်းစစ်ဆေးမှုကိုလူသိရှင်ကြားကျင်းပခွင့်ရရဲ့အတွက်ဒီမိုကရက်တစ်ချီးဆိုထားတဲ့အောက်လိုတမချက်တပင်းတွေကမဲခွဲပြီးဆုံးဖြတ်လိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့နိုင်ငံရေးတန်ဖက်တွေပေါ်မှာစုံစမ်းစစ်ဆေးပေးဖို့ယူကရိန်းသမ္မတကိုတွန်းအားပေးဖို့ကြိုးစားတာနဲ့ပတ်သက်ပြီးသမ္မတကိုတရားစွဲဆိုနိုင်ရင်စုံစမ်းမ
ဒါပေမဲ့အရင်ကရွန်ဂျာရီထားနေပြန်ချိုးပန်းမှုတွေမအောင်မြင်ခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတော့ဒီပြောကြချက်ကိုအတိမပြုပါဘူး။မြန်မာတန်ရုံ Facebook မှာတောင်းမီလောင်ကျွမ်းနေတာကိုနှိမ့်သက်ဖို့ကြိုးစားနေပေမဲ့လေပြင်းတိုက်တာကြောင့်လော့စ်အိန်ဂျလိစ်မြို့ဆင်ချေပုံးအရအများစုကမကြုံစဘူးတဲ့ထူးကြတဲ့ထူးသတိပေးချက်တွေထုတ်ပြန်ထားပါတယ်။တဲကန္နာရဲ့တောင်ကြားဖြတ်လာတဲ့ပူပြင်းခြောက်တွေနဲ့စန်တန်အန်နာလေပြင်းကြောင့်လို့မိုးလေဝသထဏပြောပါတယ်။
တရင်ချင်းချုပ်ကိုဒေါက်ခင်မျိုးတဲပြောပြပေးခဲ့တာပါရှင်။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေရက်စမစ်ဖြစ်ပါတယ်။တောက်ကြမနေ့ VOA စီစဉ်တွေကိုလိုင်းတိုမီတာ24လေးစေ60တင်းနဲ့ဒုတိယပိုင်းနိုင်ရွယ်မှာလိုင်းလက်မီတာ196တွေကနေထုတ်လွှင့်ပေးခဲ့တာပါ။ VOA စီစဉ်တွေကိုအပီးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တောက်တာရှင This program has come to you from the Voice of America, Washington.